Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ17ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တားညို့ပါဒီနေ့ကြီးညာပေးမဲ့သတင်းတွေတင်မှာတော့ဒီကချင်ပါလဲခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆန်ကိုအမြန်ဆုံးနဲ့ချင်းချက်မရှိပြန်လွှတ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။နောက်အမေရိကန်ဝေါ်စထရီးတ်ဂျာနယ်သတင်းတောက်ကိုရုရှားကဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာရှိတဲ့နိုင်ငံပေါင်း46နိုင်ငံအထူးစိုးရိမ်ကြောင်းပူတွဲထုတ်ပြန်ခဲ့ကြပါတယ်။ဒီလိုသတင်းတွေကိုဥတည်မောင်းတန်းနဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ပါတယ်ကိုယ်တိုင်ဒီနေ့မကြာခင်ကြားကြမဲ့သတင်းစောင်းပါနဲ့အစီအစဉ်တွေထဲမှာတော့ဒီကနေ့မကြရင်ကြားကြရမယ့်သတင်းဆောင်ပါတဲ့အစီအစဉ်တွေထဲမှာတော့ဒါကတော့အမေရိကန်နိုင်ငံကစာကြည့်တိုက်တွေမှာစာအုပ်တွေပိတ်ခံရတဲ့သတင်းကိုကြားကြရမှာဖြစ်ပါတယ်။မကြခင်အပြည့်စုံကြားကြရမှာကတော့စွန့်ပစ်ကွန်ပျူတာ laptop တွေရဲ့အခြေအနေမီဒီယာနဲ့ပြဿနာအဖြစ်စတဲ့သတင်းပေးပို့ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့သတင်းနောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တက်အောင်သတင်းတော်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့ကျွန်တော်တို့ပြောပြပါမယ
်။ကချင်ပါတိုင်းကောင်းဆောင်ဒေါက်တာကလမ်ဆမ်ဆန်ကိုအမြန်ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးသိက္ခာတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆန်ကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။အကြမ်းဖက်မှုပုံမှနောက်မတရားသင့်ဆိုင်ရာဥပဒေပုံမှတပ်မတော်ကိုအကြီးအကျယ်ပြောင်းပြုတ်မှုတယ်ဆိုတဲ့ဆွဲချက်ပုံမှ3ခုနဲ့စုစုပေါင်းထောင်ဒဏ်6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။ဒေါက်တာကလမ်ဆမ်ဆောင်ဟာမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေပြီးတော့ထိုင်းနိုင်ငံကိုစေကူဖို့အတွားလေဆိပ်မှာပဲစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းမှုကိုခံခဲ့ရတာပါ။2023ခုနှစ်ဇန်နဝါရီလထဲမှာတော့သူ့ကိုဆွဲချက်ကြီးစတင်ပြီးတော့တရားစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရသူ Verdin Patel ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာကလမ်ဆမ်ဆောင်ဟာအများလီစားယုံကြည်ရတဲ့ဘာသာရေးခေါင်းဆောင်တူဖြစ်ပြီးတော့ဘာသာရေးလွတ်လပ်ခွင့်တွေအတွက်ကြိုးပမ်းမှုအပါအဝင်သူ့ရဲ့တက်တိပြောင်မြောက်တဲ့လိုရက်တွေကြောင့်မြန်မာစစ်ကောင်စီကသူ့ကိုညှိုးပစ်မှတ်ထားခဲ့တယ်လို့ဖော်ပြပါရတယ်။သူဟာညဉ့်ဉန်းရေးမှုစီဝါတိုက်ဖျက်ရေးတရားမျှတမှုဖော်ထုတ်ရေးနဲ့ကချင်လူမျိုးတွေအတွက်ဒဏ်တူညီမျှမှုရရှိရေးကိုထောက်ခံကူညီခဲ့တဲ့ဘာသာရေးခေါင်းဆောင်တူဖြစ်တယ်လို့လည်းဖော်ပြပါရတယ်။မြန်မာစစ်ကောင်စီအနေနဲ့ဗဇိုင်းကောင်းဆောင်တွေလူမှုအတိုက်အဝန်းတွေဗဇိုင်းအဆောက်အအုံတွေပေါ်မှာနှိပ်ကုပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ပေးဖို့လဲတောင်းဆိုတယ်လို့အမေရိကန်နိုင်ငံရဲ့ဌာနလက်ထောက်ပြောခွင့်ရထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာနိုင်ငံမှာမနေ့နှစ်ဆန်းတရက်နေ့ကတော့အကျဉ်းသား3000ကျော်ကိုစစ်ကောင်စီကလွှတ်ပေးခဲ့ရမှာ VOE ကတည်ထားရသမျှတော့နိုင်ငံအကျဉ်းသား3ဦးပဲရှိပါသေးတယ်ခင်ဗျာ
။အရသားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုအပါအဝင်မြန်မာရေးအရှိဖြေရှာဖို့အချက်တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669အကောင့်ထဲပေါ်လာရေးအတွက်ကုလပဋိညင်စာချုပ်အခန်းခွန်ပါအတိုင်းကိုင်တွယ်ဆောင်ရွက်ဖို့မြန်မာနဲ့ဒေသတွင်းအရက်ပဲအဖွဲ့အစည်း900ကျော်ကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ကြပါတယ်။ကုလပဋိညင်စာချုပ်အခန်းခွန်ကတော့နိုင်ငံတကာညီညာရေးချို့ဖောက်မှုအတွက်စည်ရေးပါဝင်အရေးယူဆောင်ရွက်မှုတွေကိုညွှန်းဆိုထားပါတယ်။အရက်ပဲအဖွဲ့အစည်းတွေတောင်းဆိုထားတဲ့အရေးယူမှုတွေမှာတော့မြန်မာစစ်ကောင်စီကိုစီးပွားရေးအရပြစ်မှတ်ထားတန်ခတ်ဖို့လင်းစည်းအပဝင်လက်နဲ့တင်ဖို့မှုတားမြစ်ဖို့မြန်မာနိုင်ငံကရာဇဝတ်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံကပြစ်မှုဆိုင်ရာတရားရုံးဓမ္မမှုတရားနိုင်ငံတကာတရားရုံးတရားဖွဲ့ပြီးစစ်ဆေးရေးယူဖို့ဆိုတာတွေပါဝင်ပါတယ်။ကလေးငယ်နဲ့အမျိုးသမီးတွေပါဝင်လူတရားကျော်သိဆုံးခဲ့တဲ့ကမ္ဘူလေကြောင်းတိုက်ခိုက်မှုပေါ်ဆွေးနွေးဖို့ပြည်ထောင်နိုင်ငံကလုံခြုံရေးကောင်စီစီးပွေးကိုအရေးတကြီးခေါ်ယူခဲ့တာကိုလည်းကြိုဆိုတယ်လို့အရက်ဘက်အဖွဲ့900ကျော်ထုတ်ပြန်ကြမှာပါရှိပါတယ်။မြန်မာစစ်ကောင်စီဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကိုလိုက်နာဖို့ညှင်းဆဲနေတာမို့ကုလပဋိညင်သဘောတူညီချက်အတိုင်းစစ်ကောင်စီကိုပြင်းပြင်းထန်ထန်အရေးယူဖို့တိုက်တွန်းထားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီကိုလိမ့်မှုပို့တဲ့ဒီစာမှာအထင်ကြီးမြန်မာရပ်ဘက်အဖွဲ့အစည်းတွေနဲ့အခြားဒေသတွေအဖွဲ့ဝင်တွေပေါင်းစုစုပေါင်း946ဖွဲ့လက်မှတ်ထိုးထားတယ်လို့ဆိုပါတယ်။
American Wall Street Journal သတင်းတောက်ကရုရှားကဖမ်းဆီးထိန်းသိမ်းထားတာနဲ့ပတ်သက်ပြီးတော့နိုင်ငံပေါင်း46နိုင်ငံအထူးပဲစိုးရိမ်နေတဲ့အကြောင်းတင်းလာနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။အဲဒီကြေညာချက်ထဲမှာကနေဒါ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊ American အစရှိတဲ့နိုင်ငံတွေကပါဝင်လက်မှတ်ရေးထိုးထားတာဖြစ်ပါတယ
်။
သူကိုဖမ်းဆီးထားတယ်ဆိုတဲ့ရုရှားရဲ့ကြေညာချက်ပေါ်မှာအရင်ပဲစိုးရိမ်မိပါတယ်။မီဒီယာတွေကကန့်သက်ပြီးတော့ချင်းချောက်မှုရုရှားရဲ့ကျူးပတ်မှုတွေကိုကန့်ကွက်ပါတယ်။လွတ်လပ်ပြီးအမိခိုကင်းပြီးတော့ဗပောင်းစုံကတင်ပြပေးတဲ့မီဒီယာတွေဟာကမ္ဘာတစ်ဝန်းကလူများအတွက်သတင်းချက်လက်တွေတင်ပြပေးဖို့မရှိမဖြစ်အခန်းကဏ္ဍကကဏ္ဍကနေပြီးတော့ပါဝင်တယ်လို့အဖွဲ့ရဲ့ကူစားကုလသမဂ္ဂဆိုင်ရာအမေရိကန်ကူစလေလင်ဒယ်သောမတ်ဂရင်ဖီကပြောသွားတာပါ။ဒီဖမ်းဆီးမှုအတွက်ရုရှားသတင်းတောက်တွေပါဝင်နိုင်ငံတကာကသတင်းတောက်တွေကကြည်ကြဲပြန့်ပြန့်ကန့်ကွက်ကြတာကိုလည်းသောမတ်စ်ဂရင်ဖီကထောက်ပြခဲ့ပါတယ်။ရုရှားနိုင်ငံကလွတ်လပ်စွာရပ်တည်နေတဲ့ချင်းရှားတဲ့မီဒီယာသမားတွေကလက်မှတ်ရေးထိုးပြီးတော့အိတ်ဖွင့်ပေးစာထုတ်ပြန်ရမှာတော့ဒီဖမ်းဆီးမှုကအတိတ်ပဲမဲ့မတရားမှုအဖြစ်နဲ့ဖော်ပြထားတယ်လို့ဆိုပါတယ်။သတင်းလွတ်လပ်ခွင့်နဲ့ကမ္ဘာတစ်ဝန်းသတင်းတောက်တွေရဲ့လုံခြုံရေးအတွက်ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့လည်းကုလအမေရိကန်ကူစလေကပြောပါတယ်။တရှိုးမှုဆွဆွဲချက်နဲ့လွန်ခဲ့တဲ့နှစ်ပတ်ကျော်ကဖန်စီထားခံရတဲ့ Wall Street Journal သတင်းတောက်ကိုဒီရုရှားနိုင်ငံဆိုင်ရာအမေရိကန်သံတမကြီးကပထမဆုံးအကြိမ်အနေနဲ့တင်းနာလေးကတော့ရောက်ကြည့်ရှုနိုင်ခဲ့ပြီးတော့သူ့ရဲ့ကျန်းမာရေးကောင်းမွန်ကြောင်းတော့ပြောပါတယ်အသက်32နှစ်အရွယ် Grishkovich ကိုမော်စကိုကနာမည်ဆိုးနဲ့ကြော်ကြားတဲ့ Lefortovo အချင်းတော်မှာဖန်စီထားတာဖြစ်ပါတယ်သူဟာတရှိုးလို့မှပါဝင်ပတ်သက်ခြင်းမရှိတဲ့ကြောင်းအမေရိကန်စူရဘက်ကတော့ညှင်းဆို့ထားပါတယ်ခင်ဗျာ
အစိုးရဘတ်ဂျက်ကနေအကျိုးမြတ်ရနိုင်တဲ့လုပ်ငန်းတစ်ခုမှာဇနီးတွေကအစုချေရပိုင်ဆိုင်ထားပြီးအဲ့ဒီပိုင်ဆိုင်မှုကိုထုတ်ပြောဖို့ပြက်ကွက်ခဲ့သလားလို့ပြည်ထောင်ဝန်ကြီးချုပ်ကိုစုံစမ်းစစ်ဆေးနေကြောင်းပါလီမန်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ပါလီမန်အမတ်တွေအနေနဲ့ငွေကြေးဆိုင်ရာအကျိုးစီးပွားတစ်ခုခုနဲ့ဆက်ဆက်နေတဲ့လှုပ်ဆောင်ချက်ဒါမှမဟုတ်ပြောဆိုချက်တွေကိုလေးပတ်အတွင်းမှာထုတ်ဖော်ပြောဖို့လိုအပ်ပါတယ်ဒီလိုအပ်ချက်နဲ့အညီဝန်ကြီးချုပ်အနေနဲ့ဗန်နယ်ဆိုင်ရာအကျိုးစီးပွားတွေကိုကြေညာရမှာပွင့်လင်းမြင်သာရှိရမယ်ကျင့်ဝတ်ချိုးဖောက်မှုရှိမရှိအစ်စ်ခံရတာဖြစ်ပါတယ်ပါလီမန်ဆိုင်ရာစံနှုန်းများကော်မရှင်နာမင်းကြီးဒန်နီယယ်ဂရင်းဘတ်ကဦးဆောင်ပြီးအရင်ဘက်ကစတင်စုံစမ်းစစ်ဆေးနေတဲ့အကြောင်းကိုအီစတာပွဲတော်အပြီးတင်းလာနေမှာလွတ်တော်ပြန်ထက်လာတဲ့ပါလီမန်အမတ်တွေကိုပြောကြားခဲ့ပါတယ်။ဆူနိုက်ရဲ့ပြောရေးဆိုခွင့်ရှိသူကတော့ဝန်ကြီးချုပ်ဟာလွတ်တော်အမတ်အနေနဲ့ဒီကိစ္စကိုထောက်ဖို့ကြေညာတာမျိုးမလုပ်ခဲ့ပေမဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေလှုပ်ဆောင်ရတဲ့အလားတူအကျိုးစီးပွားထုတ်ဖို့အမှာတော့မှတ်တမ်းထင်ထားကြောင်းပြောပါတယ်။အကျိုးစီးပွားဖော်ပြချက်တွေကိုမေလမှာဝန်ကြီးများရဲ့အကျိုးစီးပွားဆိုင်ရာနောက်ဆက်တွဲဖော်ပြချက်မှာထည့်သွင်းဖော်ပြမယ်လို့ပြောခဲ့ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.3 MHz ပိုင်းဒိုမီတာ40 kHz 8.3 MHz ပိုင်းဒိုမီတာ51kilohertz 5809နဲ့လိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် View American ကနေပြီးတော့ဒီနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ရုရှားတပ်ဖွဲ့တွေကျူးလွန်ွယ်ရှိတဲ့စစ်ရာဇဝတ်မှုတွေစုံစမ်းရေးယူရေးကိုယူကရိန်းကိုအကူအညီပေးဖို့အတွက်အမေရိကန်တရားရေးဌာနအနေနဲ့ရှစ်နေတူးနဲ့ဥပဒေအကြံပေးတူးကိုခန့်ထားရေးစဉ်းစားနေတယ်လို့အမေရိကန်ပြောင်စုရှစ်နေချုပ် Merrick Garland ကပြောပါတယ်ရှစ်နေချုပ် Garland ဟာယူကရိန်းရှစ်နေချုပ် Andriy Kostin နဲ့တွေ့ဆုံမှုအပြီးပြောဆိုတာဖြစ်တယ်လို့ပဲဒီခန့်ထားမဲ့ရှစ်နေဟာ The Hague မြို့မှာခြေချလှုပ်ဆောင်မယ်လို့လည်းကန်ရှစ်နေချုပ်ကပြောပါတယ်ဥပဒေအကြံပေးကိုလည်းယူကရိန်းမြို့တော်မှာရှိတဲ့အမေရိကန်တန်ရုံးကိုအခုနွေရာသီမှာဆင်လွတ်သွားမယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားတွေကိုထိခိုက်နာကျင်စေမှုလိုမျိုးအမေရိကန်ပြည်သူကတရားစီရင်ခွင့်ရှိတဲ့စိတ်ရာဇဝတ်မှုတွေစုံစမ်းစစ်ဆေးတဲ့နေရာမှာယူကရိန်းအစိုးရရှစ်နေတွေကတရားရေးဌာနနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့လည်းအမေရိကန်ရှစ်နေချုပ်ကပြောပါတယ်အမေရိကန်နိုင်ငံတွင်းမှာရှိနေတဲ့စိတ်ရာဇဝတ်ကောင်မှန်သမျှကိုရေးယူကိုင်တွယ်ဖို့အမေရိကန်လွှတ်တော်ကလည်းအမေရိကန်တရားရေးဌာနကိုလုပ်ပိုင်ခွင့်တိုးချဲ့ပေးထားပါတယ်ရုရှားကတော့ဒီစိတ်ရာဇဝတ်မှုတွေမှာပါဝင်ပတ်သက်တဲ့ဆိုတာကိုညှင်းဆန်တယ်လို့ပဲအရက်သားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုလည်းညှင်းပါတယ်အခုလိုမျိုးအမေရိကန်တရားရေးဌာနကအကူအညီတွေပေးမယ်ဆိုတာကိုကြိုဆိုတဲ့အကြောင်းယူကရိန်းရှစ်နေချုပ်ကသတင်းတောက်တွေကိုပြောပါတယ်ဒါ့အပြင်ရုရှားတို့ကျူးလွန်တဲ့စိတ်ရာဇဝတ်မှုဆိုင်ရာအချက်လက်တွေစုံစမ်းမှုနဲ့ပတ်သက်လို့လည်းယူကရိန်းဘက်ကအမေရိကန်ထောက်လှမ်းရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးပြောဆိုတာတွေရှိနေတယ်လို့ပြောဆိုပါတယ်ခင်ဗျာ
စီးရီးယားမှာအီရန်ကျောတောက်နောက်ခံပေးထားတဲ့စစ်သွေးကြွတွေရဲ့အရင်လကတိုက်ခိုက်မှုတွေအတွင်းအမေရိကန်စစ်သား23ဦးပြင်းထန်တဲ့အုံနောက်ဒဏ်ရာတွေရရှိခဲ့တယ်လို့ကာယဝန်ဝန်ကြီးဌာနကတာဝန်ရှိသူတွေက VOA ကိုပြောပါတယ်တိုက်ခိုက်မှုနောက်ပိုင်းစစ်ဆေးကြမ်းမှာအုံနောက်ထိခိုက်ဒဏ်ရာရရှိမှုတွေကိုဖော်ထုတ်တွေ့ရှိခဲ့ကြောင်းနဲ့စစ်ဆေးမှုတွေဆက်လက်လုပ်နေတယ်လို့ပင်ကွန်စစ်ဌာနချုပ်ကဆိုပါတယ်ဒီတိုက်ခိုက်မှုတွေအတွင်းမှာအမေရိကန်အစိုးရအတွက်အလုပ်လုပ်ပေးနေတဲ့ကွန်ထရိုက်တာတဦးလည်းသေဆုံးခဲ့ပြီးအမေရိကန်စစ်ဘက်ဝင်သား25ဦးဒဏ်ရာရရှိခဲ့ပါတယ်အမေရိကန်ကလည်းအီရန်အစ္စလာမစ်တော်လှန်ရေးအစောင့်တပ်ဖွဲ့တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြောအဖွဲ့တွေရဲ့အဆောက်အအုံအများပြားကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုအကာအကွယ်ပေးဖို့ဖြစ်ပေါ်လာတဲ့အချိန်နဲ့နေရာလိုက်လှုပ်ဖို့တင့်နာမှန်မြန်လှုပ်ဆောင်သွားမယ်လို့အမေရိကန်ပင်တဂွန်စစ်ထာတာချုပ်ပြန်ကြားရေးကပြောကြားပါတယ်။စီးရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်900လောက်ရှိနေတာပါ။ Syria ရှေ့ပိုင်းမှာ IS စစ်သွေးကြွအဖွဲ့တကြောပြန်ကောင်းထောင်လာမကိုဟန်တားနိုင်ရေးအတွက် Syria ကတပ်ဖွဲ့တွေကို American တပ်တွေကအကူအညီပေးနေတာဖြစ်ပါတယ်။2022ခုနှစ်သမ္မတ Joe Biden အာဏာရလာချိန်ကစပြီးအရှေ့လက်ပိုင်းရောက် American တပ်ဖွဲ့ဝင်တွေကို Iran ဒါမှမဟုတ်သူ့ရဲ့လက်ဝေကန်စစ်သွေးကြွအဖွဲ့တွေကတိုက်ခိုက်တာအကြိမ်80ကျော်ခဲ့ပါတယ်။ American ကတော့အဓိကကြကြလက်ထုတ်ပြန်တိုက်ခိုက်တာ၄ကြိမ်ပဲရှိပါတယ်
။ American တပ်လွတ်တော်မှ Lindsey Graham ဟာအစ္စရေးနိုင်ငံကိုတရင်လာနေကရောက်ရှိပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးနဲ့ဆော်ဒီအာရဗီယာနိုင်ငံကြားပုံမှန်ဆက်ဆံရေးထားရှိရေးသဘောတူညီချက်တရရလာနိုင်ခြင်းအတွက်ဆွေးနွေးကြတာလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ်လင်းစီဂရင်ဟမ်ဂရီဟမ်ဟာသူ့အနေနဲ့သမ္မတဘိုင်ဒန်ကိုအကူအညီပေးတာဖြစ်ပြီးတော့အမေရိကန်နဲ့ဆော်ဒီအာရဗီယာနိုင်ငံတို့ကြားဆက်ဆံရေးတိုးတက်လာဖို့လိုလားတယ်လို့ဆော်ဒီကူဇလရီကိုပြောဆိုခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲမှာပြောပါတယ်။သမ္မတဘိုင်ဒန်အနေနဲ့ဆော်ဒီနဲ့ပုံမှန်ဆက်ဆံရေးပြန်လည်ရရှိဖို့လိုလားနေပြီးတော့ဒီချိန်ဟာနှစ်ဖက်ဆက်ဆံရေးတိုးမြှင့်ဖို့အတွက်အချိန်ကောင်းဖြစ်တယ်ဆိုတာကိုလည်းဆော်ဒီအင်ရှိမင်းသားကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်ထက်လွတ်တော်မှကပြောပါတယ်။အပြန်အလှန်အားဖြင့်ဆော်ဒီဘက်ကလည်းအစ္စရေးနိုင်ငံတည်ရှိမှုကိုအတိမတ်ပြုရမယ်လို့တိုက်တွန်းခဲ့တဲ့အကြောင်းဆိုပါတယ်။အစ္စရေးနဲ့ဆော်ဒီကြားဆက်ဆံရေးတစုံတရာတိုးတက်နေပေမဲ့အစ္စရေးပါလက်စတိုင်းပြည်ခါမှာအဖြစ်တစုံတရာမရမချင်းအစ္စရေးကိုတရားဝင်အတိမတ်တရားဝင်အတိအမှတ်ပြုမှာမဟုတ်ဘူးလို့ဆော်ဒီဘက်ကပြောဆိုထားပါတယ်။လက်ရှိအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးဟာပြီးခဲ့တဲ့နှစ်အာဏာယူပြီးကတည်းကဆော်ဒီနဲ့သဘောတူညီချက်တခုရဖို့ကြိုးပမ်းနေတယ်လို့သူရောသူ့ရဲ့မဟာမိတ်တွေကပါအရေးမို့ပြောဆိုထားပါတယ်ခင်ဗျာ
။ SpaceX ရဲ့အေယာမဒုံးမြန်ပထမဆုံးအချိန်လွတ်တင်မှုစူးစမ်းမှုဟာလောင်စာဆီထည့်နေတော့မှပြဿနာတစ်ခုကြုံခဲ့ရလို့တနေ့လာနေ့ကရပ်ဆိုင်ခဲ့ရပါတယ်။ကမ္ဘာချမ်းသာဆုံးတွေကတယောက်ဖြစ်တဲ့ Elon Musk ပိုင်တဲ့ SpaceX Company ဟာမက္ကဆီကိုဒေသနီတက္ကဆတ်ပြည်နယ်တောင်ဘက်စွန်းပေ၄၀၀နီးပါးရှိတဲ့ Starship ဒုံးမြန်ကြီးကိုလွှတ်တင်မှုစီစဉ်ခဲ့တာဖြစ်ပါတယ်။ပထမဆင့်တွန်းတင်ပေးမယ့်အစ်စ်မှာဖိအားပေးဖို့လိုအပ်တဲ့အဆို့ရှင်ပိတ်ဆို့သွားလို့စမ်းသပ်ပြန်တမ်းမှုစတင်မှု၈မိနစ်ကျော်လောက်ပဲကြာတော့တဲ့အချိန်မှာအစီအစဉ်ကိုရပ်ဆိုင်လိုက်ရတာပါ။ဒီဒုံးမြန်ရင်ပေါ်မှာလူရောဂျိုလူပါတည်ဆောင်ထားခြင်းမရှိသေးပါဘူး။နောက်ကျရင်စမ်းသပ်မှုကို48နာရီအနည်းဆုံးရပ်တန့်ထားရမှာဖြစ်လို့ဗုဒ္ဓနေ့ထိထပ်မံစ조사လွှတ်တင်မှာမဟုတ်ပါဘူး။ဒီလိုဆိုင်ငံ့ရလိုက်တာနဲ့ပတ်သက်ပြီးဒီနေ့အများကြီးသင်ယူခဲ့ရပါတယ်လို့ Elon Musk သူ့ Twitter မှာရေးသားခဲ့ပါတယ်။ဒီ Starship Air မှာဒုံးမြန်ကြီးတွေနဲ့လဘော်တွေကိုလူတွေနဲ့ကုန်ပစ္စည်းတွေကိုပို့ဖို့ SpaceX ကကြံစည်ထားတာပါ။ဒီနေ့ကျရင်ဒီ Starship နဲ့အင်္ဂါဂျိုအထိပို့ဆောင်နိုင်ဖို့လည်းကြိုးစားနေတာဖြစ်ပါတယ်။ဒီကနေ့မနေ့သတင်းတွေကိုကိုသားညို့ဦးနဲ့ကျွန်တော်ထမောင်သားတို့ကကြီးညာခဲ့ကြတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်ကွန်ပျူတာလက်ပ်တော့အကြောင်းနဲ့စလိုက်ကြအောင်ပါတကမ္ဘာလုံးတိုက်တာရနှစ်စဉ်လျက်စစ်စွန့်ပစ်ပစ္စည်းတန်းချိန်53သားကျော်စွန့်ပစ်နေပါတယ်အဒီထက်မှလက်ပ်တော့ကွန်ပျူတာတွေလည်းပါဝင်ပါတယ်ဒါပေမဲ့အခုကမှ Dell Computer Company ကအင်ဂျင်နီယာတွေကဒီလက်ပ်တော့တွေကိုရဲကူစွန့်ပစ်စရာမလိုတဲ့နီလန်းကိုတီထွင်ကျဆလိုက်ပါတယ်တီနာထွင်သတင်းပို့ထားတာကိုကိုစောမူးကျော်ကပြောပြပေးပါမယ
် Go through the security hole
လုံလုံရေးကလုံးရှိတဲ့နေရာကိုသွားပြီးဒီလိုနှိပ်လိုက်ပ
ါ Trevor Morrison ဟာဒီ laptop computer ကိုဘလောက်မြန်မြန်ဆန်ဆန်နဲ့အလွယ်တကူဖြုတ်နိုင်တယ်ဆိုတာကိုလက်တွေ့ပြသနေတာပါပုံမှန်အားဖြင့်တော့ laptop computer ကိုတစ်ခုချင်းစီဖြုတ်ဖို့ဆိုရင်တနားရီလောက်ကြာပါတယ်အခုတော့မိနစ်ပိုင်းအတွင်းပြီးနိုင်ပါတယ
် Now we can remove both speakers
speaker နှစ်ခုစလုံးကိုဖြုတ်လိုက်ပါမယ
် Morrison ဟာ Texas ပြည်နယ် Round Rock မှာရှိတဲ့ Dell နည်းပညာဌာနချုပ်က engineer တူဖြစ်ပါတယ်ဒီ laptop computer ကရှေ့ပြေးနမူနာအဖြစ်ပြုလုပ်ထားတာပါ concept luna လို့အမည်ပေးထားပါတယ်ဒါကတကပါလုံးညင်ဆိုင်နေရတဲ့လျှက်စစ်စွန့်ပစ်ပစ္စည်းပြဿနာကိုဖြေရှင်းဖို့စူးစမ်းမှုတွေကတခုဖြစ်ပါတယ်2019ခုနှစ်တခုထဲမှာတင်တကပါလုံးမှာလျှက်စစ်စွန့်ပစ်ပစ္စည်းတန်ချိန်53တန်းကျော်စွန့်ပစ်ခဲ့ပါတယ်ပုံမှန်အသုံးပြုနေတဲ့ laptop computer တွေမှာဝက်ဥတွေဓာတ်ကြိုးတွေ connect ကတ်ထားတာတွေပါပါတယ်ဒါကြောင့်တခုချင်းစီဖြုတ်ထုတ်ဖို့ဆိုအတော်ခက်ပါတယ် Morrison ကအခုလိုပြောပါတယ်
If you have something of a display that's very difficult to
ဖြုတ်ဖို့တတ်ဖို့ခက်ခဲမယ်အချိန်ကြာမယ်ဆိုရင်ဒါကိုပြုပြင်ပြီးပြန်သုံးခြင်းမှမဟုတ်တော့ပါဘူးလုပ်ဖို့ခက်ခဲနေရင်ပြန်သုံးခြင်းမှမဟုတ်တော့ပါဘူ
းအခုတီထွင်ထားတဲ့ concept luna ဟာဒီပြဿနာတွေကိုဖြေရှင်းပေးထားပါတယ်ဖြုတ်လို့တတ်လို့ရအောင်နှိပ်စေလို့ထိုးသွင်းချိတ်ဆက်ထားတဲ့စနစ်ကိုအသုံးပြုထားပြီးအစိမ့်အပိုင်းတစ်ခုချင်းစီကိုဖ ဖြုတ်ပြီးလဲလို့ရအောင်စီမံထားပါတယ်။ဒါကြောင့်အလွယ်တကူပြုပြင်ပြီးပြန်လည်အသုံးပြုနိုင်ပါတယ်။ကွန်ပျူတာတစ်လုံးလုံးကိုလွှမ်းပစ်စရာမလိုတော့ဘဲပြက်သွားတဲ့အစိတ်အပိုင်းကိုဖြုတ်လဲပြီးပြန်အသုံးပြုနိုင်မှာဖြစ်ပါတယ်။ Morrison ကအခုလိုဆက်ပြောပါတယ
်။ The keys are getting grimy or has
ဥပမာကွန်ပျူတာဆိုင်ရိုက်တဲ့ keyboard ခလုတ်တွေကမကောင်းတော့ဘူးဆိုပါတော့ဒါပေမဲ့အထဲမှာရှိနေတဲ့ပစ္စည်းတွေကကောင်းနေသေးတယ်ပြန်အသုံးပြုနိုင်သေးတယ်ဆိုရင်အပေါ်ကကီးဘုတ်ကိုဖြုတ်ပြီးလဲလိုက်လို့ရပါတယ်ဒီလိုနည်းနဲ့ကွန်ပျူတာကိုဆက်ပြီးအသုံးပြုနိုင်ပါတယ
်ဒီ concept lunar ပုံစံမျိုးနဲ့ထုတ်လုပ်မယ်ဆိုရင် laptop computer စွန့်ပစ်ပစ္စည်းတွေကြောင့်ဖြစ်ရတဲ့ဖန်လုံးအိမ်ဓာတ်ငွေ50ရာခိုင်နှုန်းကို short ချနိုင်မယ်လို့ Dell company တာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီနီလန်ဟာသဘာဝပတ်ဝန်းကျင်နဲ့တုံးဆွဲသူတွေအတွက်အကျိုးရှိနိုင်တဲ့နီလန်ဖြစ်ပါတယ်စားသုံးသူအခွင့်အရေးအကျိုးဆောင်အဖွဲ့ဖြစ်တဲ့ Consumer Reports အဖွဲ့ကထုတ်ကုန်ပစ္စည်းများဆိုင်ရာဌာနရဲ့လက်ထောက်ညွှန်ကြားမှုရှနီကာဝိုက်ဟတ်စ်က VOE ကိုအခုလိုပြောပါလဲ
Instead of now you know another 2000
ဒေါ်လာ2000လောက်ပေးပြီးကွန်ပျူတာအစ်တစ်လုံးဝယ်ရမယ်အစားခုဖာတာကိုပဲဖြစ်ဖြစ်ဒါမှမဟုတ်ပြင်တဲ့ဆိုင်မှာပဲဖြစ်ဖြစ်ကျိုးပဲ့ပစ္စည်းသွားတာမျိုးမရှိပဲအလွယ်တကူပြင်လို့ရမယ်သဘောဖြစ်ပါတယ
်ဒီနီလာအတိုင်း laptop computer တွေကိုထုတ်လုပ်မယ်ဆိုရင်တော့လျှက်စစ်စွန့်ပစ်ပစ္စည်းတွေကို short ချနိုင်တဲ့နီလန်တစ်ခုဖြစ်လာမှာပ
ါဖြုတ်ရလွယ်အောင်စီစဉ်ထားပုံအကြောင်းကိုကိုစော်မိုးကျော်ကပြောပြပေးခဲ့တာပါအခုဆက်လက်ပြီးအမေရိကန်ပညာရေးနဲ့စာအုပ်အကြောင်းသတင်းဆောင်ပါကိုတင်ပြပါမယ်အမေရိကန်ပြည်တော်စုတဝန်စာတင်ကြောင်းတွေနဲ့အစိုးရစာကြည့်တိုက်တွေမှာစာအုပ်တွေကိုပိတ်ပင်တားမြစ်တာပုံများလာနေပြီးရှေ့လျှောက်ဒီလိုပိတ်ပင်မှုတွေဆက်ရှိနေဦးမယ့်အခြေအနေတွေရှိနေသေးတဲ့အကြောင်း writer သတင်းကိုအခြေခံပြီးမတ်မြတ်စင်အောင်ကပြောပြပါမယ်
ဒီနေ့မတ်လရဲမှာ American စာကြည့်တိုက်အသင်း ALA ကစာကြည့်တိုက်ဆိုင်ရာစာအုပ်တွေနဲ့အကူအကားအရင်းမြစ်တွေကိုစင်စါဖြတ်တောက်ပေးဖို့တောင်းဆိုချက်ပေါင်း1269ခုရခဲ့တဲ့အကြောင်းအစီရင်ခံစာထုတ်ပြန်ပါတယ်။2021ခုနှစ်တုန်းကထက်နှစ်ဆနီးပါးပိုများလာတဲ့ဒီတောင်းဆိုချက်တွေမှာကျောင်းစာကြည့်တိုက်တွေမှာရှိတဲ့စာအုပ်တွေစာသင်ခန်းနဲ့ကျောင်းသင်ရွညွှန်းနယ်နဲ့အသုံးပြုနေတဲ့စာအုပ်တွေက40%ခန့်နှုန်းပါဝင်ပါတယ်။
I do agree with the recommendation.
ဒီမှာကတော့တချို့စာအုပ်တွေကိုပိတ်တင်တယ်လို့ထင်ပါတယ်။ဘလို့စာအုပ်တွေကအစ်တော်မလဲဆိုတော့စနစ်တကျလုံးတင်ပါတယ်။လိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQIA+ အတိုင်းဝိုင်းနဲ့ဆိုင်တဲ့စာအုပ်မျိုးတွေဆိုလဲလိင်စိတ်ဆန်ကြီးနဲ့ဒါနဲ့ပတ်သက်တဲ့ apps တွေကိုဘလို့သုံးရမလဲဆိုတာမပါတဲ့စာအုပ်မျိုးတွေကိုရွေးချယ်တင်ပါတယ်။
ပိတ်ပင်မှုပြစ်မှတ်ထားခံရတဲ့စာအုပ်အများစုကလိင်စိတ်ခံယူမှုကွဲပြားတဲ့ LGBTQ+ အတိုင်းဝိုင်းနဲ့ပတ်သက်တာတွေအသားအရောင်ရှိသူတွေနဲ့ပတ်သက်တဲ့စာအုပ်တွေများတယ်လို့ ALA အချက်လက်တွေမှာဖော်ပြပါရယ်။အကျိုးမြတ်မြူတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ PEN America ကလည်းအလားတူတွေးရှိချက်တွေကိုတင်ပြတဲ့အစီရင်ခံစာအရ2021-22စာသင်နှစ်မှာအစိုးရအကြောင်းတွေမှာပြတန်းတင်ကြားနေတဲ့စာအုပ်တွေကိုပိတ်ပင်တားမြစ်တာအရှိန်ပိုမြင့်လာတယ်လို့ဖော်ပြထားပါရယ်။
500 instances of book banning and right now we're working on our 22-23 school year but just
2022 စာသင်နှစ်တစ်ခုလုံးကိုကြည့်တော့စာအုပ်ပိတ်မှုအကြိမ်ပေါင်း2500ကိုတွေ့ရပါတယ်ပြီးခဲ့တဲ့စာသင်နှစ်နဲ့ကွာတာကအခုကဥပဒေအသစ်တွေရှိလာပြီစာသင်ခန်းထဲမတင့်တော်တဲ့စာအုပ်တွေတွေ့ရင်ဆရာဆရာမတွေအလုပ်ထုတ်ခံနိုင်ရတယ်လို့ဒဏ်ရိုက်ခံရထောင်ကျနိုင်ပါတယ်ကျောင်းဘုတ်အဖွဲ့တစ်ခုစီကကင်သွဲပုံတွေမတူကြပါဘူ
းတားမြစ်ပေးဖို့နှုံဆော်သူတွေဟာလူမျိုးရေးခွဲခြားမှုနဲ့လိင်စိတ်ခံယူမှုကွဲပြားတာနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအပါအဝင်ခေါင်းစဉ်ပေါင်း1600ကျော်ကိုဖယ်ရှားပေးဖို့တောင်းဆိုကြတာပါ Out of Darkness with Two ကိုရေးသားသူ Ohio State University ကလက်ထောက်ပါမောက်ခ Ashley Paris ကဒီလိုစာအုပ်တွေကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိသူဖြစ်ပါတယ်သူ with Two ကလူမဲလူငယ်တူဦးနဲ့ Mexican American မိန်းမဖြူတူဦးတို့ကြားစိတ်ကူးရင်အချစ်ဇလန်အတွက်လူပေါင်း300နီးပါးတည်ဆုံခဲ့တဲ့1938ခုနှစ် Texas ပြည်နယ် New London ကျောင်းပောက်ကွဲမှုကိုနောက်ခံပြုပြီးတော့ဇာတ်ရင်ဖွဲ့ထားတာပါ
1937 New London Dugnef Sao ကို2021ခုနှစ်မှာဖတ်ဖို့မလိုတဲ့ဒါမှမဟုတ်ဖတ်ချင်မှဖတ်ဖို့စီရင်တဲ့ပထမဆုံးထည့်ခဲ့ပါတယ်ကျောင်းသားတွေဘလို့စာအုပ်မျိုးရွေးချယ်ချတယ်လဲဆိုတာသိကျင်တာကြောင့်လို့ပြောပါတယ်တကယ်ကတော့အရင်ကစာပေတွေနဲ့ကွာခြားတဲ့ပုံစံအမျိုးမျိုးနဲ့ဒီလိုစာအုပ်မျိုးတွေကိုပြစ်မှတ်ထားလာတာပ
ါဇန်ညွေးဆရာတွေလိုတိဥဆောင်မင်းသမီးတွေလိုကြော်ကြားသူတွေကလည်းဒီလိုစာအုပ်တွေကိုပိတ်ပင်နိုင်ရဲ့စိုးကျိုးကိုသတိပြုမိစေဖို့အတွက်လူမှုကွန်ရက်တွေကတဆင့်လှုံ့ဆော်ကြပါတယ်ပြီးခဲ့တဲ့မတ်လတုန်းက Brevard County ဂျက် ချောင်းဘုတ်အဖွဲ့အစည်းအဝေးမတိုင်ခင်ဖလော်ရီဒါပြည်နယ်ဗေရာမှာလုပ်တဲ့စာအုပ်တွေပိတ်ပင်တားမြစ်တာကိုစန့်ကျင်တဲ့လူလူစည်းဝဲတစ်ခုမှာတော့ဒီလိုစာအုပ်တွေကိုပိတ်ပင်တာဟာအမေရိကန်မဆန်သလိုဖက်စစ်ဝါဒဖြစ်တယ်ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ပြီးတော့ပိတ်ပင်မှုတောင်းဆိုခံထားရတဲ့စာအုပ်တချို့ကိုလည်းခင်းကျင်းပြသခဲ့ပါတယ်။ Texas ပြည်နယ် Liano County မှာတော့ပိတ်ပင်ခံထားရတဲ့စာအုပ်တွေကအနည်းဆုံး12အုပ်လောက်ကိုစာကြည့်တိုက်တွေမှာပြန်ထားဖို့ပြည်ထောင်စုတရားသူကြီးက March လကုန်ကအဆုံးဖြတ်ခဲ့ပါတယ်။စာအုပ်တွေကိုတားမြစ်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူငယ်တွေကြားမှာပိုးပြီးစိတ်ဝင်တစားရှိတာကိုလည်းတွေ့ရပါတယ်။အထူးသဖြင့်မတူကွဲပြားတဲ့အခြေအနေရှိသူတွေတစုတစည်းတဲ့ဒါကိုစန့်ကျင်မှုလှုပ်ဆောင်လာတာကိုတွေ့ရပြီးတော့ဒါဟာကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးအတွက်ဖြစ်တယ်လို့စာအုပ်တွေကိုတားမြစ်ပိတ်ပင်တာကိုလက်မခံလူတွေကတော့ပြောဆိုပါတယ်ရှင
်။အမေရိကန်မှာစာအုပ်တွေပိတ်ပင်လာတဲ့အကြောင်းကိုပန်းမြသိအောင်ကတင်ပြပေးခဲ့တာပါ။အခုဆက်လက်ပြီးပြသလာတဲ့သတင်းစိုးအကြောင်းကိုဆက်ချင်ပါတယ်။သတင်းမီဒီယာတွေကကမ္ဘာပေါ်ကသတင်းစိုးတွေကိုပဲအများအပြားအာယုံစိုက်တက်ကြတယ်ဆိုပြီးဝေဖန်ခံရတာတွေရှိပါတယ်။ဒါပေမဲ့ကမ္ဘာပြဿနာတွေကိုတင်ပြရုံတသက်မဟုတ်ဘဲပြဿနာရဲ့အဖြေကိုချင်းကပ်တင်ပြတဲ့သတင်းမီဒီယာတွေရှိတဲ့အကြောင်းဒီနိုဂျက်ဟစ်သတင်းဆောင်ပေါင်းကိုမတ်ကင်ဖြူတွေကတင်ပြပေးပါမယ်
။သတင်းတာဘရီဇက်နာဟာ2015ခုနှစ်ကအိုဟိုယိုပြည်နယ်ကလီဖလန်မြို့မှာကလီနီတွေကြားဆင်းရဲနွမ်းပါမှုအကြောင်းစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့သတင်းတောက်တစ်ယောက်ဖြစ်ပါတယ်။ကလီဖလန်မြို့ဟာအဲ့ဒီချိန်ကအမေရိကန်ပြည်ထောင်စုမှာကလေးသူငယ်ဆင်းရဲနွမ်းပါမှုနှုန်းအမြင့်ဆုံးရှိနေတဲ့မြို့ဖြစ်ပါတယ်။ဆင်းရဲနွမ်းပါမှုကြောင့်ငွေကင်းစကလီငယ်သေဆုံးမှုဟာတခြားဒေသတွေရဲ့ပြင်းပြနှုန်းထက်ပိုများပါတယ်။အထူးသဖြင့်လူမဲငွေကင်းစကလီငယ်သေဆုံးမှုကလူပြူငွေကင်းစကလီငယ်သေဆုံးမှုထက်နှစ်ဆပိုပြီးတော့များပါတယ
်။ So the problem was big
and ပြဿနာကကြီးသလိုဖြစ်နေတာကလည်းအချိန်အတော်ကြာနေပါပြီ။
ဒီပြဿနာကိုမြို့အာဏာပိုင်တွေနဲ့လူလူတွေအာယုံဆိုင်လာအောင်သတင်းသမားတွေကနှစ်တွေနဲ့ချီဖော်ထုတ်ရေးသားခဲ့ကြပေမဲ့ဘာပြောင်းလဲမှမဖြစ်ခဲ့ပါဘူး။ဒါကြောင့်သတင်းတောက်ဇက်နာကနီလန်ပြောင်းလဲတင်ပြခဲ့ပါတယ
်။ We wanted to find a place that was doing it better but also was very similar to Cleveland with
Cleveland လို့အခြေအနေမဆိုးတဲ့မြို့တွေရောအလားတူအခြေအနေရှိတဲ့မြို့တွေအကြောင်းကိုပါဖော်ပြပါတယ်။ဥပမာ Baltimore မြို့ဆိုရင်လူမှုပထဝီအနေအထားတည်ရှိမှုဝင်ငွေစတာတွေက Cleveland နဲ့အတော်ကြီးတူပါတယ်။
ပေါ်တီမိုမျိုးကတော့ဝေကင်းစာပြေဆုံးမှုများတဲ့ပြဿနာကို2009ခုနှစ်မှာစတင်ကြိုက်တွေ့ခဲ့ပြီး2015ခုနှစ်မှာဒီလိုသေဆုံးမှုနှုန်း24ရာခိုင်နှုန်းအထိကျဆင်းအောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒီလိုအကြောင်းအရာတွေကိုဇက်နာကဖော်ပြခဲ့ပြီးတဲ့နောက်မှာတော့ကလီဖလန်ဆိုရတာဝန်ရှိသူတွေကလည်းဒီကိစ္စဖြေရှင်းနိုင်မဲ့နည်းလမ်းတွေအစပြုနိုင်ဖို့ဇက်နာကိုဆက်သွယ်မိလာကြပါတယ
်။ They started to implement many of the same kind of programs and changes.
ပေါ်တီမိုမှာလိုအလားတူအစီအစဉ်တွေနဲ့စနစ်တစ်ခုလုံးပြောင်းလဲတာတွေသူတို့စလုပ်လာကြပါတယ်။ဆိုတော့2015ခုနှစ်မှာစခဲ့တာအခုဆိုရင်အချိန်အတော်ကြာလာခဲ့ပါပြီ။အဲ့ဒီအချိန်ကပေါ်တီမိုမြို့မှာမွေးကင်းစသေဆုံးမှုနှုန်းကျဆင်းခဲ့တယ်လို့ပဲကလီဖလန်မှာလည်းအလားတူနှုန်းလောက်နဲ့ကျဆင်းလာပါတယ
်။ဇက်နာလှုပ်ဆောင်ခဲ့တာကတော့ပြည်ထနာရဲ့အဖြေကိုချင့်ကပ်တဲ့သတင်းမီဒီယာ Solutions Journalism ဖြစ်ပါတယ်။ဒီလိုသတင်းသမားတွေကိုကူညီပေးနေတဲ့အကြောင်း Solutions Journalism ကိုရက်ကိုပူးတွဲတည်ထောင်သူ Tina Rosenberg ကပြောပါတယ
်။ We help journalists cover what's working but do so
တကယ်အလုပ်ဖြစ်နိုင်မယ့်အရာတွေကိုသတင်းတောက်တွေတင်ပြနိုင်အောင်ကျွန်မတို့ကူညီပေးပါတယ်။ဆန်နှုံးမြင့်မြင့်ထားပြီးတော့ခိုင်ခိုင်မာမာလုပ်ပါတယ်။ပြည်ထနာတွေဖြစ်ရှင်းနိုင်လို့ဂုံယူဝင်ကြားနေဖို့လည်းမလိုပါဘူး။ပုံမှန်တခြားသတင်းတွေတင်ပြသလိုလှုပ်သွားဖို့ပါပဲ
You have to actually look into the evidence and you know
တတိအထောက်အထားခိုင်ခိုင်မာမာရှိရမှာဖြစ်သလိုလက်တွေ့ကျတဲ့ဖြေရှင်းမှုဖြစ်ရပါမယ်ယုံကြည်စိတ်ဆရတဲ့အချက်လက်တွေဖြစ်ရပါလိမ့်မယ
် Solution Journalism ကိုရဟာဆယ်စုနှစ်တစုအတွင်းမှာသတင်းထောက်3000လောက်ကိုသတင်းတွေပေးခဲ့ပြီးပါပြီ
It's not new a lot of people have been doing solutions journalism
ဒါကအစ်တော်မဟုတ်ပါဘူးဒီလိုသတင်းတင်ပြမှုတွေဖြစ်လာအောင်လို့ဖြစ်ရတွေကိုလေးလာသူတည်တနာလှုပ်ပြီးလူလူကြားပုံမှန်ပြန့်နှံ့အောင်စနစ်တရက်ဖန်တီးတာသာဖြစ်ပါလေ
ပြဿနာရဲ့အဖြေကိုချင့်ကပ်တင်ပြတဲ့သတင်းမီဒီယာတွေဟာသတင်းသမားတွေအတွက်သူတို့ရဲ့တင်ပြချက်တွေကနေလူ့အဖွဲ့အစည်းကိုအကျိုးပြုစေတဲ့အချိန်ထဲမှာကိုယ့်အလုပ်ကိုအထူးအောင်ဆောင်ရွက်စေနိုင်တာလည်းဖြစ်ပါတယ်ရှင
်ဒါတော့ပြဿနာကိုချင့်ကပ်တဲ့သတင်းမီဒီယာနဲ့ပတ်သက်လို့မခင်ဖြူထွေးကတင်ပြခဲ့တာပါ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။စကိုရာစုပြင်သစ်တန်တမန်နိုင်ငံရေးတွေ့ခေါ်ပညာရှင်နဲ့သမိုင်းပညာရှင်အလက်စီဒီလ်တိုခပ်ဗီလက်ကသတင်းမီဒီယာဟာခင်မီလူအတိုင်းဝိုင်းကိုကိုဘလိုထိမ့်သိမ့်နေဆိုတာကိုပြသနေတယ်လို့ပြောခဲ့ဘူးတာကိုအမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ အုတ်ချွေးရမှုစမန်တန်ပါဝါကမကြသေးမီကကိုကမှတ်ချက်ပြုခဲ့ပါတယ်။ဒါကမီဒီယာတာဝန်တွေကိုအမြင့်ဆုံးထားဂုဏ်ပြုတာလို့သူကပြောပြီးသတင်းမီဒီယာတွေဟာမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ်။ဒါအပြင်လွတ်လပ်အမိခိုကင်းတဲ့မီဒီယာတွေဟာမြမောက်ခင်မှာဖြစ်တည်မှုဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်နေရပြီးဒီထဲကတစ်ခုကတော့အာနာရှင်ရဲ့ဓာတ်ရိုက်ဖိနှိပ်တိုက်ခိုက်မှုတွေကိုခံနေရတာပါလို့ USA အကြီးကပြောပါတယ
်။ Autocrats target independent media because information empowers us. This is not, as they say, a
တရင်ချက်လက်တွေကကျမတို့ကိုအင်အားဖြစ်စေတဲ့အတွက်အာနာရှင်တွေကအမိခိုကင်းတဲ့မီဒီယာတွေကိုပြစ်မှတ်ထားနေကြပါလိမ့်မယ်။အနောက်ရှက်ပေးတဲ့ဂျပိုးလိုသူတို့ပြောရုံနဲ့မကပါဘူး။ဒါဖိနှိပ်ချုပ်ချယ်တဲ့အုတ်ချုပ်မှုရဲ့အင်္ဂါရတစ်ခုပါလူတွေကျူးကျော်စစ်ပွဲကိုဆန့်ကျင်နေကြလားအကျင့်ပြတ်ချစားတဲ့ခေါင်းဆောင်တွေကိုပြုပြင်ပြောင်းလဲရေးသမားတွေနဲ့အစားထိုးဖို့အတွက်လှုံ့ဆော်စီယုံနေကြလားရာသီဥတုဖောက်ပြန်မှုအကြောင်းကိုဝေဖန်ထောက်ပြနေကြလားကျမတို့ရဲ့ရှေ့ကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေအကြောင်းအလုံးဘုံနားလည်းလက်ခံတာပဲမရှိဘဲနဲ့လက်ရောညီတွေဖြစ်စင်တဲ့စုပေါင်းလှုံ့ဆော်မှုတစ်ခုခုကိုတကယ်ပဲစတင်လို့မရပါဘူး
သတိပြုစရာကောင်းပေမဲ့လူအများကြားအယုံဆိုင်မှုနေကောင်းနေနေနိုင်တဲ့အချက်တစ်ချက်ကတော့ Freedom House သုတေသနအဖွဲ့ရဲ့လေလာချက်အရလူအခွင့်အရေးနဲ့ပြည်သူလွတ်လပ်ခွင့်ဆိုင်ရာကြာဆင်းနေတဲ့ညှဉ်းငိမ့်တွေအလုံးနဲ့မှာမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကြာဆင်းလာတာကအများဆုံးပဲလို့လည်း USA အုပ်ချုပ်ရေးမှူးကထောက်ပြပါတယ
် In the past 17 years the number of countries that have a score of 0 out of 4 on the media freedom indicator
ပြီးခဲ့တဲ့18နှစ်အတွင်းမီဒီယာလွတ်လပ်ခွင့်အညွှန်းကိန်း၄မှတ်မှာရပ်မှတ်က၃ညပဲရှိတဲ့နိုင်ငံအရေးအတွက်က14နိုင်ငံကနေ33နိုင်ငံအထိနှစ်ဆကျော်တိုးလာခဲ့ပါတယ်။ဒါဟာ18နှစ်ဇက်တိုက်ကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်ကျဆင်းနေတာနဲ့ကိုက်ညီးနေပါတယ်။အဖြစ်အပျက်တွေကိုထိန်းချုပ်ဖို့အတွက်ကြိုးပမ်းနေတဲ့အာဏာစုပ်ကန်ထားသူတွေကအမှန်တရားကိုပြက်ကွက်တိမ်မြှုပ်စေဖို့အတွက်မမှန်ကန်တဲ့အချက်လက်တွေကိုဖြန့်ဝေနေတာပါသူတို့ဟာသတင်းတောက်တွေကိုဗဇက်ပိတ်အတန်းတိတ်ဆေဖို့အတွက်ဖိနှိပ်နေပါတယ
်အမေကိုကင်းတဲ့မီဒီယာတွေအတွက်ဒုတိယဖြစ်တည်မှုစိန်ခေါ်မှုကအလင်းအမြန်ဖြစ်ပေါ်ပြောင်းလဲနေတဲ့မီဒီယာလုပ်ငန်းမှာဗဏ္ဍာရေးဆိုင်ရာပြဿနာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီစိန်ခေါ်မှုနှစ်ရပ်ကိုအတိမတ်ပြုဖြေရှင်းနိုင်ရေးစ조사တဲ့အနေနဲ့ဒီမိုကရေစီနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းစမန်သာပါဝါကပြောပါတယ်ဒီလိုလောရက်တွေတဲ့တခုကတော့အစိုးရပုတ်ကလစ်ကမိဖက်ပူပေါင်းဆောင်ရွက်မှုအဖြစ် USA ဟာ Microsoft Internews အပါအဝင်ကုမ္ပဏီတွေအဖွဲ့အစည်းတွေနဲ့ပူးပေါင်းကသတင်းမီဒီယာငယ်လေးတွေရပ်တည်နိုင်ရေးအတွက်ပိုပြီးလူများကြားထုတ်ဖောက်နိုင်အောင်နဲ့အကျိုးအမြတ်ဖြစ်ထွန်းစေဖို့ online ဖြန့်ချီထုတ်လုပ်တဲ့စနစ်ကူပြောင်းရေးမှာပံ့ပိုးကူညီမှုတွေလှုပ်ဆောင်ပေးနေပါတယ်။တစ်ဖက်မှာလည်းအချင်းပြက်ဖိနှိပ်ချုပ်ချယ်တဲ့အာဏာပိုင်တွေဟာမီဒီယာငယ်လေးတွေငွေကြေးမတက်နိုင်တဲ့လွတ်လပ်တဲ့မီဒီယာတွေရဲ့အလုပ်တွေရပ်သွားစေဖို့ရည်ရွယ်ပြီးနိကလာကြာရှည်တရားရင်ဆိုင်ရတဲ့တရားဆွတ်ဆိုမှုတွေကိုလှုပ်ဆောင်နေပါတယ်။ဒါကိုကာဝယ်နိုင်ဖို့ USA က Reporters Shield ဆိုပြီးသတင်းသမားတွေပေါ်အကာအကွယ်ပေးတဲ့အများပြည်သူဆိုင်ရာအာမခံရန်မုံငွေတစ်ရက်ကိုမတည်ပေးထားပါတယ်။ဒီရန်မုံငွေကသတင်းတောက်တွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်နှုတ်ဆက်စေဖို့ရည်ရွယ်တဲ့တရားရေးဆိုင်ရာချိမ့်ချောက်မှုတွေကအကာအကွယ်ပေးပြီးတရားရင်ဆိုင်နေရချိန်တိုက်ခိုက်မှုတွေခံနေရချိန်မှာလည်းသတင်းလုပ်ငန်းနဲ့ထုတ်ဝေမှုတွေကိုဆက်လက်လှုပ်ဆောင်နိုင်ဖို့ကူညီပေးပါတယ်။ဒါဟာစိတ်ဝင်စားဖို့အကျိုးများတဲ့အချက်လို့ထင်မြင်ယူဆသူတွေဒီလိုပံ့ပိုးမှုတွေမှာပါဝင်လူတွေကိုလည်းပါဝင်ကူညီကြဖို့ကျွန်မတိုက်တွန်းချင်ပါတယ်လို့ USA အကြီးအကဲ Samantha Power ကတိုက်တွန်းနှိုးဆော်ခဲ့ပါတယ
်။ American စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ VOA မြန်မာပိုင်းအစီအစဉ်အင်္ဂါနေ့နဲ့အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါလေ။မကြာခင်မှာထုတ်လွှင့်မဲ့တဲ့ပတ်စင်ကဏ္ဍတွေမှာတော့သတင်းနောက်မဆုစီးပွားရေးလူမှုရှုခင်းစတဲ့အပတ်စင်ကဏ္ဍတွေကိုဇက်တိုက်နားဆင်ရပါပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနာနေခင်မှာ VUE မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီထိ VUE မြန်မာ light meter 24 50 51 light meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။အခုထုတ်လွှင့်မဲ့ဒုတိယပိုင်း나유ဝက်စီစဉ်မှာတော့သတင်းတော်မဆုစီးပွားရေးလူမှုရှုခဲတက်တက်ရောင်သတင်းတော်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။ပထမဦးဆုံးသတင်းတော်မဆုနဲ့စပါစီ။စကိုင်းတိုင်းကမလူမျိုးနဲ့ဗစီကြီးကျေးရွာအပြင်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်ပါဝင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အဒီတိုက်ခိုက်မှုတွေရဲ့အပေါ်မှာတုံ့ပြန်ချက်တွေကအရင်ပတ်ထဲမှာအဓိကကြားတဲ့သတင်းတွေဖြစ်ကြပါတယ်။ဒီသတင်းအထွေထွေကိုကိုသားညူဦးကတင်ပြပါပါ။
မြန်မာစစ်တပ်နဲ့လက်နက်ကင်တော်လိုင်းဖွဲ့တွေကြားပြည်ပခဖြစ်စဉ်တွေမှာစစ်ကောင်စီဘက်ကလေကြောင်းအသုံးပြုမှုတိုက်ခိုက်တာတွေခုနောက်ပိုင်းမှာပိုပြီးတော့များလာပါတယ်။တိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာ၊ရွာလုံးကျွတ်နေမိလောင်တာတွေနဲ့အစုလိုက်ပြုံလိုက်တတ်ခံရတဲ့ဖြစ်စဉ်တွေလည်းခက်စစ်စစ်ကိုရှိလာနေပါတယ်။စကိုင်းတိုင်းကမ်လူမျိုးနယ်ကဗစီကြီးကြီးရွာမှာလည်းဧပြီလ17ရက်နေ့ပြီးခဲ့တဲ့တင်းလာနေ့ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအဝင်ရပ်သားပြည်သူတွေအများပြားသေဆုံးခဲ့ရပါတယ်။သေဆုံးသူတွေထဲမှာကလေးငယ်18ဦးထက်မနည်းပါပြီးတော့ရပ်သားပြည်သူ100ကျော်သေဆုံးခဲ့တယ်လို့ဂျာကာတာမြို့သားညီညီအစိုးရအန်ယူဂျီရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူထရက်ကဗစီကြီးကျေးရွာကိုမြန်မာစစ်တပ်ကလေကြောင်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်အပြင်းထန်ရှုံချလိုက်ပြီးတော့တာဝန်ရှိသူတွေကိုအရေးယူဖို့တောင်းဆိုပါရတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗစီကြီးဖြစ်စဉ်မှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလို့ရကိုဝန်ခံပါတယ်။ဒါပေမဲ့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်တာဖြစ်ပြီးတော့တည်ဆုံးသူတွေဟာလည်း PDF အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်
။ဒီမနေ့ဖြစ်စဉ်မှာတော့မနေ့၈နာရီလောက်မှာအဲဒီမှာကျွန်တော်တို့ဒီပစီကြီးရွာမှာ NGG CRBH အမိကအဖွဲ့ကခုနပြောတဲ့သူတို့ပြောနေတဲ့အကြုံရန်ဖွင့်ပွဲဆိုတဲ့ဟာတွေအပြီးရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အမိက PDF အမိကအဖွဲ့ကြီးရဲ့ရုံးဖွင့်ပွဲဆိုတဲ့ဟာလုပ်ပါတယ်။ရုံးဖွင့်ပွဲဆိုတဲ့ဟာကိုဟုတ်ကဲ့ဆောင်ရွက်ပါတယ်။ကျွန်တော်တို့အနေနဲ့ဒီအနေနဲ့ပတ်သက်ပြီးတိုက်ခိုက်မှုရှိပါတယ်။တိုက်ခိုက်မှုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီခန်းထဲမှာရှိနေတဲ့ PDF အမိကအဖွဲ့တွေကပြေဆုံးတယ်ဆိုတာလည်းကျွန်တော်တို့သိရပါတယ်။ဒါပြောရမယ်ဆိုရင်တော့နိုင်ငံတော်အစိုးရပြည်သူလူထုကိုစန့်ကျင်လှုပ်ဆောင်နေတဲ့အဖွဲ့တွေပဲဖြစ်ပါတယ်။ဒါတို့ကျွန်တော်တို့အရင်ကတည်းကပြောခဲ့ပြီးသလိုပုံနေတက်လာလည်းတွေ့ရမှာဖြစ်ပါတယ်။အဲအဖွဲ့တွေတော်တော်များများဒီuniform နဲ့ပုံလေးဖြစ်ပါတယ်တချို့လည်းရောက်မနေပုံပါပါမှာပေါ့
ပြီးခဲ့တဲ့ March 29ရက်နေ့ကကြာရောက်တဲ့တမရော်နေစီးပြခန်းနာမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကိုင်ပြစ်ပခတွေချုပ်ငင်းရေးအတွက်ဒီဆက်ညင်နေတဲ့အဖွဲ့အစည်းတွေကိုအောင်မြင်အောင်ခြေပုံးသွားမယ်ဆိုပြီးတော့ပြောခဲ့ပါတယ်ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်ဒီဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ EAO တွေကိုပါပြက်ပြက်သားသားရေးယူမယ်ဆိုပြီးတော့စစ်ကောင်စီဥက္ကဋ္ဌက58နှစ်မြောက်တမန်တော်နေ့ခန္ဓာမေကုန်းမှာထည့်သွင်းပြောခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကူစလေတော့မ်အင်ဒရူးစ်ကဒီဗစီကြီးကျေးရွာဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမင်းနဲ့ကနေပြီးတော့မှတ်ချက်ရေးပါတယ်။မြန်မာနိုင်ငံထဲမှာသကိုင်းကိုဒီကြောင်းတိုက်ခိုက်မှုအပါအဝင်အပြစ်မဲ့ပြည်သူတွေကိုမြန်မာစစ်တပ်ကတိုက်ခိုက်တာတွေကကဘာကြီးရဲ့မျက်ကွယ်ပြုမှုတွေကြောင့်စစ်တပ်ကိုလက်နက်ထောက်ပံ့ပေးနေသူတွေကြောင့်ဖြစ်တာလို့ဆိုပါတယ်။အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကလည်းစစ်ကောင်စီရဲ့အခုလိုမျိုးကြမ်းဖက်တိုက်ခိုက်မှုတွေဟာလူအသက်တွေပေါ်အလေးမထားမှုကိုပြသလိုက်တာဖြစ်တယ်လို့ပဲဖေဗူလာအာနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကြုံနေရတဲ့နိုင်ငံရေးနဲ့လူသားချင်းစာနာထောက်ထားမှုအကျပ်တဲတွေအတွက်စစ်ကောင်စီမှာတာဝန်ရှိတာကိုလည်းပြသလိုက်တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။အရက်သားတွေကိုအကာအကွယ်ပေးအပါအဝင်နိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုမြန်မာစစ်တပ်ကလေးစားရမယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကတခြားနေရာတွေမှာလည်းရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်မှာလည်းရက်ဆက်တိုက်ပွဲတွေရှိခဲ့ပြီးတော့ပြီးခဲ့တဲ့တနင်္လာနေ့တရက်ထဲမှာလည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု၅ကျင်းရှိတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးနဲ့ပစ်ခတ်မှုတွေလည်းရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်
။လေပစ်ခတ်မှုမှာကျွန်တော်ဟိုခဲကြီးရွာပေါ့နောင်ချိုမြို့နယ်ဟိုခဲကြီးရွာဘုံကျောင်းထဲကိုလည်းပစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျ။ခိခိုက်တရားရဖို့ကျွန်တော်တို့ကောက်ယူနေခဲ့ပဲဗျ။လက်နက်ကြီးပစ်ခတ်မှုတွေမှာတော့ဆက်လက်ဆက်ပတ်ကပစ်ခတ်တဲ့ဖြစ်စဉ်မှာတော့အရသာတိဆုံးတွေရှိတယ်ဗျ။ကျွန်တော်နောင်ချိုမြို့နယ်တံပိုကြီးရွာကကလေးပေါ့နော်ကြားတူမှာတူတည်ဆုံးတယ်အရသာတူထိခိုက်တာရတယ်ဆိုပြီးတော့ရှိခဲ့တယ်ဗျ
။ချင်းပြည်နယ်ဖလန်းမြို့ဝေဘူးလာမြို့နယ်ဗားရီရွာတို့ကိုစစ်ကောင်စီဘက်ကဧပြီလ10ရက်နေ့ကလေကြောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာတွေလုပ်ပါတယ်။ဝေဘူးလာမြို့ဘလုံးကွင်းနဲ့စာတင်ကျောင်းသားကိုကြက်လီနဲ့ဘုံကျဲခဲ့တဲ့တံကြောင်းဒေသခံ17ဦးတည်ဆုံးပြီးတော့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုတွေအများလို့လို့ရှိနေတဲ့ရှမ်းကယားဒေသဘက်မှာလည်းစစ်ကောင်စီဘက်ကလေကြောင်းအသုံးပြုပြီးတော့ပြစ်ခတ်တာတွေရှိနေပါတယ်။တမောဆိုးဘက်မှာတိုက်ပွဲတွေညင်နေချင်းလက်နက်ကြီးနဲ့ပြစ်ခတ်တာတွေရှိနေလို့ဒေသခံတွေလည်းနေရာကိုမပြောင်းနိုင်ရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းဖေကုံနဲ့ပင်လောင်းဆက်မှာတော့ရ က်ဆက်တိုက်ပွဲတွေကြူကြားကြူကြားရှိနေပြီးတော့တိုက်ပွဲမရှိချိန်မှာလည်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေရှိတယ်ဆိုပြီးတော့ကင်ဒီအမျိုးသားများကာကွယ်တပ်ရဲ့ဗဟုပညာရေးတာဝန်ရှိသူတူက view ကိုပြောပါတယ
်ခုလက်တော်ကကြောင့်ဒီစစ်ကုံပင်လောင်းပေါ့နော်အဲ့ဒါပါတော့ဒါတိတိမှုတွေတော့ရှိတယ်နေ့စဉ်ပေါ့လေနေ့စဉ်ဒါမဲ့တဏီကုံနီးပါးပုံစံမျိုးတော့မဟုတ်ပဲနဲ့အာမနေ့ပိုင်းမှာလည်းတိတိမှုဖြစ်လိုက်အပြညင်ဝါလိုက်ပြီးရင်နေ့လည်းပတ်မှာထပ်ဖြစ်လိုက်ညင်ဝါလိုက်နေ့နေ့ပတ်မှာဖြစ်လိုက်ညင်ဝါလိုက်အပုံစံမျိုးဒါမဲ့စစ်ကောင်စီရတာပုံမှန်ပဲဒီနေ့ကြောင်းနဲ့လာပြတာမျိုးတော့တော့ဒီတော့လည်းကြီးပြတာမျိုးတော့တော့ချက်လုံးနေပါတော့ဒီမော့ဆိုပတ်မှာကျတော့ဒီရက်ပိုင်းထဲမှာတက်ပွဲလေးနဲ့ညင်နေဗျဒါပေမဲ့စစ်ကောင်စီကဒီလက်နက်ကြီးနဲ့ပြတာမျိုးတော့တော့ချက်တော့လုံးနေ
စစ်ကောင်စီတပ်နဲ့ KIA PDF တပ်တွေကြားတိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ရွှေဘူမြို့နယ်ကကြေးရွာညွှော်ကိုလည်းအခုလဧပြီလ6ရက်နေ့ကစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုလုပ်ပါတယ်။လေကြောင်းကနေပြီးတော့နေရာ3ခုကိုပုံကျဲတက်ခိုက်ခဲ့ပြီးတော့ဖုံးကြီးကြောင်းနဲ့နေတချို့မိလောင်ပြီးတော့ဒေသခံတအူးလည်းတည်ဆုံခဲ့ရပါတယ်။စစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်ချင်းပြည်နယ်တန်တလန်မြို့နယ်ကခွာဖိုးရွာမှာလည်းပြီးခဲ့တဲ့မတ်လ30ရက်နေ့ကလူတည်ဆုံတာထိခဲ့တဲ့အရာရတာဖျားကြောင်းပျက်စီးတာနဲ့ဒုက္ခသည်အများပြားနေဆက်တိတ်ရှောင်ကြရတဲ့အခြေအနေတွေဖြစ်ခဲ့ပါတယ်။ဒီကြောင့်တိုက်ခိုက်မှုကြောင့်ရတား9ဦးသေဆုံးပြီးတော့ဒဏ်ရာရသူက17ဦးထိရှိခဲ့ပါတယ်။နေရင်18လုံးလည်းပျက်စီးခဲ့ပြီးတော့ခရစ်ယာန်ဘုရားကျောင်းနှစ်ခုလည်းပျက်စီးခဲ့တယ်လို့ Maryland ချင်းတိုင်းသမျှအဖွဲ့ CAM ကသတင်းထုတ်ပြန်ပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျူးလွန်သူတွေကိုထိထိရောက်ရောက်ရေးယူပေးဖို့ American သမ္မတနိုင်ငံရေးဝန်ကြီးတို့ရဲ့အချံပေးပုတ်ကူ Russia Hussein ကို American နိုင်ငံရေးဝန်ကြီးဌာနမှသွားတွေ့ဆုံပြီးတော့တိုက်တွန်းခဲ့တယ်လို့ဒီ CAM အဖွဲ့ရဲ့ Director ဦးစုသုံးဖုံးက view ကိုပြောပါတယ
်။ကျွန်တော်တို့သွားတွေ့ရတဲ့ရချက်က US အစိုးရကိုကျွန်တော်တို့တောင်းဆိုတယ်အခုချင်းပြည်နယ်မှာဆိုရင်တစ်ကောင်စီကနေဘုံကျဲတိုက်ခိုက်တာကိုသာစီဖို့ကူညီဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်နောက်တစ်ချက်ကတစ်ကောင်စီကနေဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကနေပြင်းပြင်းထန်ထန်ချုပ်ချဖို့ကျွန်တော်တို့တောင်းဆိုတယ်နောက်တစ်ချက်ကတော့အခုလိုချင်းပြည်နယ်မှာလူမဆန်တက်ဖြတ်ပြီးတော့လေကြောင်းနဲ့တိုက်ခိုက်လာတဲ့အဓိကတောင်းခံကအနောက်မြောက်ပိုင်းတိုင်းတိုင်းမှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစေချင်တယ်ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတော်တော်လေးထွက်ပြေးကြတယ်အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုကြီးထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံအိုချာကထုတ်ပြန်ထားတဲ့နောက်ဆုံးအစီအစဉ်စာတည်းမှာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ပြည်တွင်းဒုက္ခသည်ဥယျာဉ် 1.4 သန်းကျော်အထိရှိလာပါတယ်။မိရှုဖြစ်စီကရတဲ့အရသားပိုင်အဆောက်အုံတွေကတော့6000ကျော်အထိရှိနေပါတယ်။စစ်ကောင်စီဘက်ကတော့သူရဲ့စန့်ကျင်ဘက်အဖွဲ့မှန်သမျှကိုအောင်မြင်အောင်ချေမိုးသွားမယ်လို့ပြောဆိုပါတယ်။2023-24ဘဏ္ဍာနှစ်အတွက်ကာကွယ်ရေးသုံးစည်းကိုလည်းမနှစ်ကထက်ကျပ်ဘီလီယံ2000နီးပါးသုံးစွဲဖို့တိုးမြှင့်ချထားပါတယ်။တနက်ကပြိပခါကြာအရတားပြည်သူတွေအိုးမဲ့အိမ်မဲ့ဖြစ်တာစေဘေးဒုက္ခတွေဘဝရောက်ရတာနဲ့အစုလိုက်ပြုံလိုက်တက်ဖြတ်ခါလာတွေဟာအာနာသိန်းကာလာနှစ်နှစ်ကျော်လာတာချိန်မှာအချိန်ကြာလာနဲ့အမျှပို့ပြီးတော့တိုးလာနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ကျွန်တော်သားညူပ
ါကိုသားညူတင်ပြခဲ့တာပါအခုတော့စီးပွားရေးအကြောင်းတွေကိုတင်ပြချင်ပါလေ။အနောက်နိုင်ငံတွေရဲ့တန်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာတရုတ်ရဲ့ကပတ်လန်းပိုးလန်းမှ BRI စီမံကိန်းတွေကိုအချိန်မြင့်ဆောင်ရွက်လာနေပါလေ။စျေးချုပ်မှုအောက်မှာအချိန်မြင့်ဆောင်ရွက်လာတဲ့ဒီစီမံကိန်းတွေကြောင့်ဒေသခံလူထုရဲ့အကျိုးစီးပွားထိခိုက်နစ်နာမှုတွေပေါ်စိုးရိမ်ချက်တွေလည်းရှိနေကြပါလေ။ဒီသတင်းပတ်စီးပွားရေးစီစဉ်ပါမတ်သိန်ကြီးထိုက်ကတင်ပြပေးမှာပါ။
ဘာပြောပါစေဘာရတယ်လဲကဲအဲ့မှာချုပ်ကပြီးရောဆိုင်းလာပါဘာလူဆုံးနေဆိုပြီးတော့လူကအဲ့လိုဖြစ်ဖို့ဒီကိုဖြစ်နေပြန်ပြီးအဲ့လိုဖြစ်နေတာကိုလောက်ခိုင်းကြတော့
ကျောက်ဖြူက V Power လျှက်စစ်တာအပိဆက်ယုံလုပ်ငန်းရပ်ဆိုင်တဲ့အတွက်ဒေတာခန်တွေအလုတ်ပြုတ်ကြတယ်လို့ဒေတာခန်ကိုနေလင်းထွန်းက VOE ကိုပြောပြခဲ့တာပါအ
စူးစီးပွားရေးဆိုရင်တခုလုံးလေးရတယ်ဒီသဘောတန်ဖို့ဆိုတော့ဆုံးလုပ်တယ်ဆုံးလုပ်နိုင်တယ
်ဟုတ်ကဲ
့အဲ့ဒါတော့ဒီကတော်လေးကိုပြတ်တယ်ဆိုတော့ပြည်သူတွေကဒုက္ခရောက်တယ
်။တရုတ်ရဲ့ပိုလန်မှာစီမံကိန်း BRI စီမံကိန်းနဲ့မှာအခရာချက်ပေးတရုတ်နိုင်ငံပိုင် City Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်၆ဖြူရေနက်စိတ်ကန်စီမံကိန်းတွေကိုမူလကရေနက်စိတ်ကန်၁၀ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့ အကျွေးပြိမဲ့ရေဆွေရင်ချက်နဲ့စိတ်ကန်းနှစ်ခုထိရှော့ချတိဆောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်9300ကုန်ချမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းအဖြစ်ရှော့ချတာဖြစ်ပါတယ
်ဒီလိုပုံမှန်ဆိုတော့စက္ကန့်ကြာတော့ဒီကအကောင်းဆောက်ပဲဒီဒီကရေဆုံးမဲ့စက္ကန့်ကြာတော့ငိုတိုင်းမှာငိုတိုင်းမှာဆက်မှတော့ကြည့်မှမလားရှိ
ဒေတာကန်ကိုနေလင်းထွန်းပြောကြားချက်အတိုင်းပဲ2022ခုနှစ်အတွင်းကြောက်ဖြူကတရုတ်စီမံကိန်းတွေကိုတိုးမြှင့်အကောင့်အထည်ဖော်လာခဲ့ပါတယ်
။ဒီ EIA ရောပေါ်ထွက်ပေါ်ထွက်သူတို့ကဒီ outsource ပဲဟိုလောက်နေတယ်လို့ကျွန်တော်တို့ဟိုသိရတယ်ပေါ့လေနော်။ဆိုတော့စီမံကိန်းကတော့ကျွန်တော်တို့ဟိုမစတင်သေးပါဘူး။ဒီ EIA ကဒီ2023ဒီနှစ်တစ်နှစ်အကောင့်ထိလောက်တော့ဒီ process ကိုသွားလိမ့်မယ်။ပြီးလို့ရှိရင်တော့ဒီဟိုစီမံကိန်းစားတော့မယ်ဟုတ
်ကြောက်ဖြူကစီမံကိန်းတွေရေးစောင့်ကြည့်လေ့လာနေတဲ့ဥထွန်းကြီးက VOA ကို Skype ကနေတဆင့်ပြောပြခဲ့တာပါဆီယနာသိမ့်ပြီးနောက်ပိုင်း2022ခုနှစ်အတွင်းမှာပဲရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကရေနက်စိတ်ကန်နှစ်ခုနဲ့စက်မှုဇုံကိုချိတ်ဆက်မဲ့လမ်းပိုင်းအတွက် EIA ပတ်ဝန်းကျင်ထိခိုက်မှုစမ်းစစ်သုံးသပ်ခဲ့ပြီးနောက်အခု2023ခုနှစ်အကုန်ပိုင်းမှာပြီးစီးမယ်လို့ခန့်မှန်းထားပါတယ်ဒါရီပြီးရင်တော့စီမံကိန်းတွေအကောင့်ထဲပေါ်မဲ့အနေထားပါလို့လဲဥထွန်းကြီးကပြောပါတယ်
။ဟုတ်နော်သူတို့ရဲ့ contractor ပထမဆုံးကတော့မကြေကျွမ်းရင်းနှီးဆက်ကန့်ကိုသူတို့စတင်မယ်ဆိုပြီးတော့သူတို့မှဒီသဘောတူညီချက်ရှိတယ်။ဒီရင်းနှီးဆက်ကန့်နဲ့အတူဒီမကြေကျွမ်းနဲ့ရံပြေကျွမ်းကိုဆက်တွေ့ထားတဲ့ဟိုတရားသင်းပါမယ်။ပြီးလို့ရှိရင်တော့ဒီမကြေကျွမ်းရင်းနှီးဆက်ကန့်ကနဲ့ကြောက်ဖြူအဲဒီဆက်မှုဇုံစီမံကိန်းကိုဆက်တွေ့ကြမယ်လိုင်းပန်းတစ်ခုပါတယ်ဆိုတော့ဒီသုံးခုလုံးကတော့အာရှင်းရှင်းစမဲ့အရှင်တွေမျိုးကိုကျွန်တော်တို့မြင်တွေ့နေရတယ်အခုအရှင်မှာတော့ဒီစီမံကိန်းတွေလောက်လာတဲ့အခါမှာဒီသုံးဖို့ရေပေါ့နော်သူရေကာတာတွေအတွက်ကတော့သူတို့ဟောလှောက်ရှားပြီးတော့ဒီမြေဝေတာတွေမြေရှာတာတွေဟောမြေစမ်းသတ်တုဖော်တာတွေကတော့တောက်လျှောက်လောက်နေတာရှိရဲ့ဆိုတော့ကုန်ခဲ့တဲ့လအနည်းငယ်ပေါ့လေ2လ3လလောက်ကတော့ဒီရင်းနှီးဆက်ကန့်တည်ဆောက်မဲ့ area မှာအာသူတို့ဟိုလောက်ပြီးသွားပြီပေါ့နော်သူဒီမြေကိုစမ်းသတ်တာတွေသူတို့အကုန်လောက်ပြီးသွားပါပြီ
ကြောက်ဖြူအထူးစီးပွားရေးစုံနဲ့ရင်းနှက်စိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူခဲ့တာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့စီမံကိန်းရွယ်စားကိုတိတိတတ်တတ်ရှော့ချလိုက်တယ်လို့မြန်မာဘက်က30ရာခိုင်နှုန်းတရုတ်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကျုံခဲ့ရပြီး2021ခုနှစ်ဆီယနာသိမ့်ပြီးချိန်မှာတော့စီမံကိန်းအကောင့်ထည့်ဖို့ရေးလုပ်ငန်းတွေတွက်လက်လာခဲ့ပါတယ်။အခုရင်းနှီးစိတ်ကန်တိဆောက်ထားတဲ့နေရာတိဆောက်မဲ့နေရာတွေမှာမရေကျွန်းဒေသခံတွေရဲ့လှေစိတ်တွေလည်းပါဝင်နေတာကြောင့်ဒီလူတွေအတွက်ရေရှည်အသက်မွေးဝမ်းကြောင်းအခက်တွေ့နိုင်တယ်လို့လည်းဒေတာတွင်းမှာသုံးသပ်ကြပါတယ
်မဒင်းတိုက်တင်ဆက်ထားတဲ့စီးပွားရေးအစီအစဉ်ကိုကြားခဲ့ရတာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းမှာလှောက်ရှာဖွေကြတဲ့အကြောင်းကိုကြားကြရပါဦးမယ်အမေရိကန်တက္ကသိုလ်တွေမှာကျောင်းသားတက်နေကြတဲ့မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအလုပ်ဘယ်လိုရှာမလဲအင်တာဗျူးခေါ်ခံရရင်ဘာတွေပြင်ဆင်ထားတဲ့တည်းဆိုတော့ကို corporate အလုပ်ကိုရှာဖွေပေးသူမတ်ဖုံးမြတ်တရဖီနဲ့မတ်စုမြတ်မုံကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာဒုတိယပိုင်းဖြစ်တင်ဆက်ထားပါတယ
်အခု6အလုပ်လျှောက်ကြမဲ့သူများစုက newly graduate တော့အခုမှဟိုတက္ကသိုလ်ဘွဲ့ရတွေဖြစ်တဲ့ခါကျတော့ဒီလုပ်ငန်းနဲ့ဟိုသူတို့လုပ်ချင်တဲ့လုပ်ငန်းနဲ့ပတ်သက်တဲ့အတွေ့အကြုံကရှိထားတဲ့သူလည်းဟုတ်ချင်မှဟုတ်မယ်အခုမှဒီလုပ်ငန်းဝင်တဲ့ဟိုစာဝင်မဲ့သူမျိုးတွေဆိုလို့ရှိရင်ကကိုအနေနဲ့ဟိုဘာတွေလုံနိုင်ပါတယ်ဆိုတာမျိုးအာမခံရေးပြရတယ်ပေါ့လေဆိုတော့လွယ်လွယ်ပြောရရင်ကိုရှောင်းရတယ်ပေါ့လေဆိုတော့အဲ့လိုအခါမျိုးမှာဒီအလုံရှင်ဘက်ကနေပြီးတော့မှတကယ်ပဲကိုရေးထားတာတွေကိုယုံကြည်လက်ခံသွားအောင်လို့ရောဘယ်လိုမျိုးတွေရေးတင်တယ်လို့အကြံပြုလို့ရလဲရှင
်ဟုတ်အဲ့ဒါတော့ကိုရဲ့ track record ပေါ့ခုန measurable performance ဥမာဆိုလဲ coding လုပ်ထားတယ်အာ leak code ပေါ့နော် github ဆိုကိုရဲ့ profile ဥမာကိုက graphic designer ဆိုလို့ရှိရင်လေကို website လေးရှိမယ် website ကဒီအခုခက်ကအလကား free လုပ်လို့ရတယ်အဲ့ဆိုရင်ကိုရဲ့ artwork တွေကိုတင်ထားလို့ရတယ်ဒါမှ resume အဲ့ one page စာမျက်နှာမှာရေးတာထက်အဲဒီဟုတ်တယ်ဒီကိုရဲ့ wallpaper မှာ link တင်ထားတယ် ပို့ပြီးတော့ကျွန်တော်ရဲ့ artwork တွေကျွန်တော်ကျွန်မရဲ့ design တွေကိုကြည့်ကြပါဆိုဒီ link ကိုတွားပါကျွန်တော်ရဲ့ coding skill တွေကြည့်ကြပါဆိုဒီ link ကိုတွားပါပေါ့အဲဒါဆိုလို့ရှိရင်အော် okay coding တွေအများကြီးလုပ်ထားတယ် soft လုပ်ထားတယ်အာဟိုမှာ graphic design ဆိုလည်း animation တွေအများကြီးရှိရယ်ဆိုတော့ cartoon ဆွဲထားတယ်အများကြီးရှိရယ်ပေါ့နော်အဲ့လိုမျိုးportfolio ရှိရအကောင်းဆုံးပဲ
နောက်တစ်ခါကျတော့ဒီအလောက်ကတစ်ခုနဲ့တစ်ခုမတူပေါ့လေကိုကရှောက်မဲ့အလုပ်တွေအများကြီးဖြစ်တဲ့ခါကျတော့တစ်ခုနဲ့တစ်ခုကအာမတူတဲ့ခါကျတော့ဒီအလုပ်လျှောက်တဲ့ခါမှာဒီအလုပ်ပေါ်မူတည်ပြီးတော့ပေါ့နော်ဒီ resume ထဲမှာဘာတွေကိုအသားပေးပြီးတော့ပြောဖို့လိုတယ်လို့ရောအကြံပေးနိုင်တယ်ရှင်
ဟုတ် career assessment လုပ်ပြီးပါပြီလုပ်ပြီးပါဆိုတော့ကိုကဟုတ်ပြီကိုက sales ဘက်မှာတောင်းမယ်ပေါ့အဲဒါဆိုလို့ရှိရင်လည်းဘာ sales ဆိုဘာရောင်းမှာလဲဘလို field ထဲမှာတောင်းခြင်းလဲပေါ့ဒါပေမဲ့အဲအဲ့ဆိုရင်ကိုကအလုပ်3-5လောက်ဦးပေါ့နော် job role 4-5ခုရှောက်မယ်ဆိုရင် resume ကိုတော့3-4ခုပြင်ထားတယ်ဒီတမတ်တဲ့အဲ resume တစ်ခုတည်းမဟုတ်ဘဲねဥမာမှာ sales ဘက်မှာဆိုလို့ရှိရင်အဲ medical sales ပေါ့အဲဆေးရုံပစ္စည်းရေးနဲ့ပတ်သက်တဲ့ဟာအားပေးရဆိုရင် medical fee နဲ့ပတ်သက်တဲ့ကိုယ့်ရဲ့ experience ကိုပို့ပြီး highlight လုပ်ပေါ့နော်တခြားအဲအယုံသုံးပစ္စည်း sales မှာပါ procurement အဲ့လိုပုံစံမျိုးဆိုလို့ရှိရင်လည်း supply chain ပေါ့အဲ့ဒီဟာမျိုးကိုတွားတဲ့ resume မျိုးပေါ့ကိုယ့်ရဲ့ cover letter ကိုလည်းအဲ့လိုမျိုး cater လုပ်ပြီးတော့ရေးထားမှာပေါ့နော်ဒီတိုင်းတတ်တမှတ်တဲ့အဲဘယ်ဟာရှောက်ရှောက်ဒီ resume ထပ်စာလို့ရှိရင်ပို့ပြီးတော့ curated လုပ်ထားတဲ့ resume ပို့ပြီးတော့ targeted လုပ်ထားတဲ့ cover letter ပို့ပြီးတော့အဲvisibility ရပါတော့မှာ
ဆိုတော့နောက်တစ်ခုက mother therapy ကိုရာရဒီလိုမျိုးအလုပ်လိုချင်တဲ့သူတွေအတွက်ကိုအကူအညီပေးနေတာ9နှစ်လောက်ဒီလှုပ်သက်ဟိုတက်ဟိုစာအတွေ့အကြုံရှိနေပြီဆိုတော့ကိုယ့်ရဲ့ဒီအကူအညီပေးခဲ့တဲ့အတွေ့အကြုံအရာပေါ့နော်ဟိုတတိထားတင်တာရှိတဲ့ကိစ္စမျိုးတွေကိုလည်းပြောပြလို့ရမှာလားရှင
်အာတတိထားတင်တာကတော့အာညီမဆိုလည်းကြောက်ခဲ့ပေါ့နော်အာရပါမလားအဓိကကတော့ကိုကအဲကိုအလုပ်အများကြီးထောင်ချီလျှောက်တာတဲ့ကိုဘယ်အလုပ်တွေဟိုကိုလျှောက်ရမလဲကိုနဲ့အားတာတဲ့အလုပ်မျိုးပေါ့နော်အဲ့ဒီဟာမျိုးတွေးတတ်ရမှာပေါ့ top အကြီးတွေလျှောက်တာလဲလျှောက်ဒါပေမဲ့သူက probability ပေါ့အမှန်ရယ် company site အမျိုးမျိုးကိုအာအကုန်လုံးလျှောက်ပေါ့နော် banking မှာဆိုလည်း bank အကြီးရှိတယ် bank of america ရှိတယ်သူက message ရှိတယ် hsbc ကိုအဲ့လိုပုံစံမျိုးပေါ့အသေးလေး logo bank ကြီးလဲလျှောက်လို့ရတယ်ဆိုတော့ probability အရာကိုကဒီအချက်တွေကို cover လုပ်ထားလုံးရှိလို့ရှိရင်အလုံးလျှောက်တာကဘယ်လိုပဲပြောပြောလဲမလား interview ကကျင်းတည်တော့ရမှာပဲเนาะကိုတော်တာမတော်တာတဲ့ဒီ probability gain ကိုတိမယ်ဆိုလို့ရှိရင်တော့ဟိုကောင်းတာပေါ့
ဆိုတော့နောက်တစ်ခုမေးချင်တာကအခုအမေရိကန်မှာရှိတဲ့တက္ကသိုလ်တွေမှာပေါ့နော်မြန်မာနိုင်ငံကနေလာပြီးကျောင်းတက်နေကြတဲ့ကျောင်းသူကျောင်းသားတွေလည်းအများကြီးရှိပါရဲ့ဆိုတော့အဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဒီအလုပ်ကိုင်ခွင့်လန်းနေရနိုင်ဖို့အတွက်ကဟိုအလုပ်လျှောက်မယ်ဆိုရင်အထူးကသူတို့အတွက်ကဒီ visa နဲ့ပတ်သက်လို့ limitation ရှိတာပေါ့လေဆိုတော့အဲ့ဒါအဲ့လိုကျောင်းသူကျောင်းသားတွေအတွက်ကောဘာသိသင့်တယ်လို့ပြောလို့ရလဲရှင့်
ဟုတ်ဟို website တွေအများကြီးရှိရမှာဥမာဘယ် company တွေက H1B sponsorship ပေးလဲဆိုတာရှာထားလို့ရတယ်ပေါ့နော်ဒီလိုမျိုးဟိုအစမ်းရန်တမ်းပြီးရှောက်မှာတဲ့ okay ဒီ company အခုတရားရှိတယ်ဒီခုတရားက H1B sponsorship ပေးရဆိုရင်သူတို့ဆီမှာရှိတဲ့ job posting မှာရှောက်တာပို့ပြီးအလုပ်ရဖို့ chance ပါပုံများပေါ့နော်ဆိုတော့အဲ့ website လေးညီမ share ပြပါမယ်အများကြီးရှိပါတယ် website တွေကဥမာဆိုရင်ဒီက website တစ်ခုပေါ့နော်ညီမကအဲ New York ကိုပြထားတယ် New York ကိုရှာတာလွန်ခဲ့တဲ့3နှစ်ကဘယ် sponsorship ပေးတဲ့ဟာပေါ့နော်အဲ့ဒါဆိုလို့ရှိရင်အာ search လုပ်လိုက်လို့ဆိုလို့ရှိရင် company တွေထွက်လာလိမ့်အဲ့မှာ Ernst & Young Infosys Deloitte ပေါ့နော်ဒီ company တွေညီမကိုလုပ်နေတာ capture မလိုက်အဲ့ဆိုဒီ company တွေက H1B ပေးတဲ့ company ကိုရေးထားတယ်အဲ့ဒါဆိုလို့ရှိရင်သူတို့ကထွက်တဲ့ job position တွေသူတို့မှားမဲ့အလုပ်တွေပဲရှောက်နော်အဲ့ဒါဆိုရင်အလုပ်ရဖို့က chance ပုံများမယ
်။နောက်တစ်ခုကဒီ America မှာပေါ့နော်ဒီဟိုဒီ resume CV တွေကိုအခါကျွင်းကလေးယူပြီးတော့မှတကယ်ကိုပြန်နေအောင်လို့ရေးပေးတဲ့ဝန်ဆောင်မှုတွေလည်းရှိပါသေးတယ်ဆိုတော့အဲ့ဒီဝန်ဆောင်မှုတွေကိုတုံးမယ်ဆိုရင်ကောဟိုတကယ်ပဲပေါ့နော်အလုပ်ရှင်တွေကိုဆွဲဆောင်နိုင်တဲ့လျှောက်လာမျိုးရောတကယ်ဖြစ်လာရှင့
်။ဟုတ်အတိုင်းကတခုတည်းရထိရောက်ပါတယ်မှာဒါပေမဲ့ညီမကတော့ကိုယ့်ဘောက်ကိုရေးတာပို့ပြီးတော့အားတာတယ်ကိုရေးတော့ကိုဘောက်မေးလို့ရှိရင်ပြောလို့ရပါတော့နော်ပြီးတော့လေခုနဟိုဟိုအဓိက measurable ဖြစ်ဖို့လိုတယ်ဒါမှမဟုတ်ကိုကစလုံးမရေးတတ်ဘူးတချို့စလုံးနေကောင်းကောင်းမတုံးတတ်ဘူးပေါ့နော်စလုံးလှလှလေးတုံးချင်တယ်ဆိုတော့နောက်ဆုံးကျမှ proof reading တွားပေါ့နော်ကိုကတော့အရင်ကြီးအကျန်းချပြီးတော့မှအဲကျောင်းမှာလည်း career officer ရှိရယ် professor ရယ်လည်း resume အကူအညီ download ရတယ်နော်ဥပမာဒါမှမဟုတ်ကျောင်းမတက်ဘူးအပြင်မှာဆိုလို့ရှိရင် public library မှာ resume workshop တွေရှိတယ် အဲဆိုတော့အဲ့ဒီ resources တွေကိုတော့မှာအာကုနီတောင်းလို့တောင်းမှာပေါ့နော်ဟိုကုနီရဲ့လူတွေအများကြီးရှိပါတယ်မှာဟိုပေါ့နော်တယောက်တည်းအာငါမရေးတတ်ဘူးအဲ့လိုမျိုးစိတ်ထဲမှာထားပါတယ်ဟု
တ်ဒါတော့ဒါရှောက်ခွာဟိုအလုံးရှောက်ဖို့ရှောက်လွားတင်တဲ့အဆင်ပေါ်လေးဆိုတော့တကယ်လို့ရှောက်လွားတင်လိုက်ပြီးဒုတိယအဆင်ကတော့ကိုယ့်ကို interview ခေါ်ခံရတဲ့အချိန်ပေါ်လေးဆိုတော့အဲ့လိုမျိုးအချိန်ရောက်လာရင်ရောဒီ interview ခေါ်ခံရတဲ့အခါမှာရောစောင်းရံရှောင်းရံပေါ့နော်ဘာတွေအချက်တွေအဓိကအသိတဲ့လို့ပြောနိုင်ပါလဲရှင့်
interview ကတော့ဟိုအေးစစ်စစ်စိတ်နည်းနဲ့ထားဖို့ဖြေဖို့ပါပဲပြီးတော့လည်း entry level အခုမှကြောင်းပြီးရဆိုတော့တော်တော်များများဟိုဟာ easy ဖြစ်ပါတယ်အရင်ဟိုကြောင်းကပ်ပြီးတော့မမေးပါဘူးအဓိကက problem တစ်ခုကို solve ဖြစ်မယ်ဘယ်နေရာမှာမဆိုပါ तू ကမေးမှာပေါ့ဒီပုံစံအောင်နည်းရောက်ခဲ့လို့ရှိရင်ဘယ်လိုဖြေမလဲပေါ့နော်ဆိုတော့ logic ဟိုဟာကောင်းကောင်းတွေးတတ်တယ်အေးစစ်စစ်နဲ့တွေးပြီးတော့ဖြေနိုင်တယ်ဆိုရင်အဆင်ပြေပါမသိရင်လည်းမသိဘူးပြောပါဒါပေမဲ့ကျမကတော့ကျွန်တော်ကတော့ဒီဟာကိုအကောင်းဆုံးဘယ်လိုဖြေမလဲပေါ့အဲ့လိုမျိုး answer ပေးနိုင်နေဆိုရင်ပဲ interview ကအဆင်ပြေပါတယ
် corporate recruiter corporate လောက်ကရှာဖွေပေးသူမှဖုံးပြတော်ရဖြစ်ဖြစ်ပါရဲ့ရှင်အလုပ်ရှာနေကြသူတွေအတည်လည်းဒီအလုပ်နဲ့ပတ်သက်လို့ကိုလေ့လာခဲ့ဖို့သမျှလုပ်ခဲ့ဖို့သမျှအသေးအမွှားလေးကအစား online profile ပေါ်မှာဒီထင်သာမြင်သာဖြစ်နေအောင်လို့လုပ်ထားဖို့လိုသလိုဒီအလုပ်နဲ့ပတ်သက်လို့ကိုယ့်အနေနဲ့အောင်မြင်မြင်နဲ့လုံနိုင်စွမ်းရှိတယ်ဆိုတာကိုလည်းရရန်ဝဝပြောပြထားဖို့တိတ်အရေးကြီးတယ်လို့သူကအကြံပြုပါတယ်ရှင်။အလုံရှာနေကြသူတွေအားလုံးကံကောင်းကြပါစေရှင်။ကျမဆုမြတ်မမ
။လုံရှာဖွေးအကြောင်းကိုမဆုမြတ်မုံကမေးမြန်းတင်ပြသွားတာပါ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမျိုးတော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါလေ။ခုတော့ပတ်စစ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တရန်သတင်းတော်အစီအစဉ်အလက်ရောက်လို့လာပါပြီ။အင်ဒီယားနာကျောင်းကျောင်းရှင်ကားတွေအသင်းနဲ့နောက်ဆုံးကားဖြစ်မဲ့စက္ကဂျွန်လာမှာကဘာတဝမ်းယုံတင်ပြီးတစ်ချိန်ကနာမည်ကျော် model ဖြစ်တဲ့ Brookie ရဲ့ဘဝစာကြောင်းမှတ်တမ်းရုပ်ရှင်ကို Hulu online ရုပ်သံလိုက်မှာပြသနေပါတယ်ဒီလိုအမှုပညာလောကသတင်းတွေကိုတက်တက်အောင်သတင်းတော်အစီအစဉ်မှာမအေးတန်တဲ့ကျော်ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေ့မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါ I miss the desert
I miss the sea I miss waking up every morning wondering what
Indiana Jones ရုပ်ရှင်ကားတွေကိုစွန့်စားစကားကြိုက်သူတွေမှတ်မိကြမယ်ထင်ပါတယ်။ကမ္ဘာကျော်ကန်းရုပ်ရှင်ပွဲတော်မှာလွန်ခဲ့တဲ့15နှစ်ကပြသခဲ့ပြီးတော့ဒီနှစ်ပွဲမှာဇာတ်ကားတင်နဲ့ပြန်ရောက်လာမယ်လို့ပွဲတော်စီစဉ်သူတွေကအေဖီလာအစောပိုင်းကပဲပြောသွားတာပါ။ Indiana Jones ရုပ်ရှင်ကားက1981ခုနှစ်မှာပထမအဦးဆုံးဇာတ်ကားထွက်တာဖြစ်ပြီးတော့ရုပ်ရှင်ကား၄ကားထွက်ပြီးတာမှာနောက်ဆုံးတစ်ကားIndiana Jones and the Cannon of the Crystal Skull Indiana Jones နဲ့တလင်းအယူကောင်းဇာတ်ကားက2008ခုနှစ်မှာပြသသွားတာဖြစ်ပါတယ်။ဒီနှစ်2023မေလ18ရက်နေ့မှာကန်ရုပ်ရှင်ပွဲတော်မှာပြသမဲ့ဇာတ်ကားသစ် Indiana Jones and the Dial of Destiny Indiana Jones နဲ့ကန်ကြမ္မာစဝိုင်းရုပ်ရှင်ကောင်းမှာလဲထုံးစံအတိုင်းမင်းသားကြီး Harrison Ford တို့ရုပ်ဆောင်ထားပါတယ်။အသက်80ရှိဖြစ်တဲ့မင်းသားကြီး Harrison Ford ရဲ့အမှုပညာစွမ်းဆောင်မှုတွေကိုလည်းဒီပွဲတော်မှာဂုဏ်ပြုမှာဖြစ်တယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်။ဒီဇာတ်ကားကိုတော့ Director James Mangold ကရိုက်ကူးတင်ဆက်ပြီးတော့ဒီဇာတ်ကားအတွဲထဲမှာ Director Steven Spielberg ရိုက်ကူးတာမဟုတ်တဲ့ပထမအဦးဆုံးကားဖြစ်မှာပါ။ပြီးတော့ Paramount ရုပ်ရှင်ထုတ်လုပ်ရေးကထုတ်လုပ်တာမဟုတ်တဲ့တကားတည်းသော Indiana Jones ရုပ်ရှင်ကားလည်းဖြစ်ပါတယ်။ဒီစကားမှာအရင်ကနှကားမှာဆဲလာဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ခဲ့တဲ့မင်းသားကြီး John Rhys Davies လည်းပြန်ပြီးတော့ပါဝင်ပါတယ်။ဒီစကားကို Cannes ရုပ်ရှင်ပွဲတော်မှာပြသပြီးတဲ့နောက်ဇွန်လ28ရက်နေ့မှာတော့ကမ္ဘာတဝန်းရုပ်ရှင်ရုံတွေမှာယုံတင်မှာဖြစ်ပါတယ်။တချင်ကကမ္ဘာကျော် American Supermodel Brooke Shields ရဲ့ဘဝစဉ်ကြောင်းမှတ်တမ်းရုပ်ရှင်ကိုမိတ်ဆက်ပွဲပြသတော့ဒီလိုဘဝစက်ကြောင်ပြန်ပြောရတာမခက်ခဲပါဘူးခက်ခဲတဲ့ဘဝအချိန်တွေကြော်လွန်ပြီးသွားပါပြီလို့ Brookshields ကပြောသွားပါတယ်
In a way it really didn't take a lot of courage living the life I think took courage
ဘဝကိုရှင်သန်နေထိုင်ဖို့ဆိုတာတတိရှိဖို့လိုပါတယ်။လူတိုင်းတတိနဲ့ရှင်သန်နေထိုင်ကြရတာမလို့ဒါကိုအားလုံးနားလည်ဖို့လိုတာပါ။ဒီရွယ်ရောက်လာပြီဆိုမှတော့တော်တော်တတိရှိထားရပါတယ်လို့ AP သတင်းဌာနကမလောက်ကောင်မှသူပြောသွားခဲ့ပါတယ်။ဒါမဲ့လည်းရိုက်ကူးထားတဲ့အကွက်တွေကိုပြန်ပြီးတီးဖြတ်တာမှပါဝင်ရတာသူ့အတွက်မလွယ်လှပါဘူး။အဟောင်းတွေအစ်စ်တဖန်ပြန်ခန်းစားရတာဖြစ်ပါတယ်။သူရဲ့မှတ်တမ်းရုပ်ရှင်ကိုမလ29ရက်နေ့ကအထူးကမိတ်ဆက်ပွဲပြသခဲ့ပါတယ်။မှတ်တမ်းရုပ်ရှင်နာမည် Pretty Baby Brooke Shields ဖြစ်ပြီးတော့ပြသချိန်2နာရီ15မိနစ်ကြာပါတယ်။ဒီကောင်ကို Director Lana Wilson ကရိုက်ကူးပြီးတော့အပိုင်းနှစ်ပိုင်းလာမှာပါ
။ She catapulted into the world of adult sexuality. I
just ဆက်တဲ့နှစ်ရွယ်ငယ်ငယ်လေးတွေက main character တို့ရဲ့အလောက်ပေါ့ကိုလည်ရင်သားပေးဖို့ပြခင်ရတဲ့အနေထားကနေပြီးတော့ကိုယ့်ကိုယ်ကိုယုံကြည်မှုနဲ့ယက်တည်နိုင်တဲ့အနေထားထိရောက်အောင်လို့ဘလို့ကြော်ဖြတ်ခဲ့ရလဲဆိုတာရိုက်ပြထားပါတယ်။သူခံစားကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုလည်းဒီကားမှာသိရမှာပါ။သူ့ရဲ့မှတ်တမ်းရုပ်ရှင် Pretty Baby Brooke Shields ကိုတော့ Hulu Online ရုပ်သံလိုင်းမှာဧပြီလ3ရက်နေ့ကနေစတင်ပြသနေပါတယ်
။ Took my crew to Japan, partied like Kardashians. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။
ဒါတော့အမှုပညာသတင်းလော်ရီကိုမအေးတန်တာကျော်ကတင်ပြပေးသွားတာပါအခုတော့ကြာနေသေးတဲ့အချိန်တွေသတင်းချင်းချုပ်ကိုကိုသားညဦးကကြီးညာပေးပါမယ
်အချင်းဘာသာရေးခေါင်းဆောင်ဒေါက်တာကလမ်ဆမ်ဆောင်ကိုအမြန်ဆုံးနဲ့ချွင်းချက်မရှိပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ KBC ရဲ့အထူးကြံပေးတစ်ခါရော်လာဆရာတော်ဒေါက်တာကလမ်ဆမ်ဆောင်ကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကထောင်နဲ့6နှစ်ချမှတ်ခဲ့တာဖြစ်ပါတယ်အကြံဖတ်မှုပုံမှန်နောက်မတရားတင်ဆိုင်ရာပုံမှန်တမရကိုအကြီးညိုပြောင်းပြုမှုရဲဆူရဲဆွဲချက်ပုံမှန်၃ခုနဲ့စုစုပေါင်းထောင်ဒဏ်၆နှစ်သူ့ကိုချမှတ်ခဲ့တာပါဒေါက်တာကလမ်ဆမ်ဆောင်ဟာမန်လေးပြည်ဆိုင်ရာလေစစ်ကနေပြီးတော့ထိုင်းနိုင်ငံကိုစစ်ကူဖို့အတွက်လေစစ်မှာပဲစစ်ကောင်စီရဲ့ဖမ်းဆီးထိန်းသိမ်းမှုကိုခံခဲ့ရပါတယ်2023ဇန်နဝါရီလထဲမှာတော့သူ့ကိုဆွဲချက်တွေစတင်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်အရသာတွေပေါ်မှာကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖို့အပါအဝင်မြမရေးဖြစ်ရှာဖို့အချက်တွေပါတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်မှ2669အကောင့်ထဲပေါ်လာရေးအတွက်ကုလဗရင်ညင်စာချုပ်အခန်း9ပါအတိုင်းကိုက်တွက်ဆောင်ဖို့မြမနဲ့ဒေသတွင်းရပ်ဖက်ဖွဲ့စည်း900ကျော်ကလူညွေးကောင်စီကိုတောင်းဆိုပါတယ်ကုလဗရင်ညင်စာချုပ်အခန်း9ကတော့နိုင်ငံတကာညီညွတ်ချိုးဖောက်မှုတွေအတွက်စီရေးအပါအဝင်ရေးယူမှုဆောင်ရွက်မှုတွေကိုညှို့ဆို့ထားပါတယ်ရပ်ဖက်ဖွဲ့စည်းတွေတောင်းဆိုတဲ့ရည်ယူမှုတွေတဲမှာတော့မြန်မာစစ်ကောင်စီကိုစီးပွားရေးရပြတ်မှတ်ထားတန်ခတ်ဖို့လင်းစီအပောင်းဝင်လက်နက်တင်ပို့မှုတားမြစ်ဖို့မြန်မာနိုင်ငံကရာဇဝတ်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးတဘာမဟုတ်တရားနိုင်ငံတကာတရားရုံးတရားဖွဲ့ပြီးတော့စစ်ဆေးအယူဘူးဆိုတာတွေပါဝင်ပါတယ်။ American Wall Street Journal သတင်းတောက်ကရုရှားကဖမ်းဆီးထိန်းသိမ်းတာနဲ့ပတ်သက်လို့နိုင်ငံပေါင်း46နိုင်ငံကအထူးစိုးရိမ်နဲ့ကြောင်တင်းလာနေမှာကြီးညာချက်ထုတ်ပြန်ပါတယ်။အဲ့ဒီညချက်တဲမှာတော့ကနေဒါ၊ပြင်သစ်၊ဂျာမနီ၊ဗြိတိန်၊အမေရိကန်အစရှိတဲ့နိုင်ငံတွေပါဝင်ပြီးတော့လက်မှတ်ရေးထိုးထားပါတယ်။ဒီဖမ်းဆီးမှုအတွက်ရုရှားသတင်းတောက်တွေပါဝင်နိုင်ငံတကာကသတင်းတောက်တွေကကြည်ကြည်ပြတ်ပြတ်ကန့်ကွက်ခဲ့ကြပြီးမဲ့လေဒီခဲ့ကြတဲ့ဆိုပြီးတော့လေအမေရိကန်တမကြီးသောမတ်စ်ဂရင်ဖီကထောက်ပြပြောဆိုပါတယ်။ရုရှားနိုင်ငံကလွတ်လပ်စွာရပ်တည်နေတဲ့ထင်ရှားတဲ့မီဒီယာသမားတွေကလက်မှတ်ရေးထိုးပြီးတော့အိတ်ဖွဲ့စာထုတ်ပြန်ရမှာဒီဖမ်းဆီးမှုကအဓိပ္ပာယ်မဲ့မတရားအဖြစ်ဖော်ပြထားပါတယ်ခင်ဗျာ
။ပြင်းကျုပ်ချုပ်ကိုကိုသားညူကတင်ပြခဲ့တာပါဒီမနေ့အတွက်စင်စင်ထုတ်လို့ရမူကမတ်သိဂီတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျော်ဒန်တန်ဝေါ်ကာနဲ့ဇီဒပ်အဗ်ဒူရာမနုဖြစ်ကြပါလေဒီကလေးမနေ့ဖက်6နာရီကနေ9နာရီထိစီစဉ်တွေကိုလိုက်ဒိုမီတာ24 40 51လိုက်လာမီတာ190တို့ကနေထုတ်လွင့်ခဲ့တာပါတောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးရန်ကင်းပြီးကျန်းမာရွှင်လန်းနေကြပါစေဒီ OA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တမောင်တန်ပါ
This program has come to you from the Voice of America, Washington.